Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်စက်တဘာလ2ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီဖြစ် VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တပောင်သားမှာ
ဒီစကန်6ရက်အသက်ခံရတဲ့အတွက် Hamas တွေကိုလက်စားချေမယ်လို့ Israel ဝန်ကြီးချုပ် Netanyahu ကပြောကြားလိုက်ပါတယ်။Ukraine ဘက်က drone တိုက်ခတ်မှုအစုလိုက်အပြုံလိုက်ပြုလုပ်ခဲ့တယ်လို့ Russia ကဆွဆွဲလိုက်ပါတယ်။85နှစ်မြောက်ဒုတိယကမ္ဘာစစ်စတင်တဲ့အထိမ်းအမှတ်အခမ်းအနားပိုလန်နိုင်ငံမှာကျင်းပခဲ့ပါတယ
်။ထိုင်းနိုင်ငံကပြန်လာကြတဲ့လူတွေစိတ်မှုထမ်းဖို့ဖန်ဆီခံရပြီးလွတ်မြောက်ဖို့အတွက်ငွေပေးရွေးနေကြပါတယ်။ဈေးတွေကြီးလာတဲ့အတွက် American မှာလည်းမူချိုအကြောင်းတချို့တောင်ရက်တည်ရေခက်ခဲလာကြပါတယ်။ဒီလိုသတင်းစောင်းပါတွေကိုသတင်းတွေအပြီးမှာကြည့်ရှုနားဆင်ကြရမှာပါ။အပစင်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြန်မာမီဒီယာမြင်ကွင်း IFP မြန်မာရဲ့မြင်ကွင်းချက်မတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကနေ့နဲ့ထိပ်တန်းရောက်သတင်းတွေကိုဥကျော်စံတာကပြောပြပါမယ
်။ Israel တပ်ဖွဲ့တွေရောက်မလာခင်အသက်ခံခဲ့ရဝယ်ရှိတဲ့ဒဇာဂန်6ဦးရဲ့ရုပ်လောင်းတွေကိုရရှိခဲ့ပြီးတဲ့နောက်ဟာမတ်တွေကိုအစိမ့်မြင့်တိုက်ခိုက်သွားမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကကတိပြုလိုက်ပါတယ်။တနင်္ဂနွေနေ့အစောပိုင်းကဂါဇာအနောက်ဘက်ကမ်းခြေ Israel သိမ်းပိုက်ထားတဲ့ Hebron မြို့အနီးရဲအရာရှိ3ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုလည်းဟာမတ်တွေလက်ချက်ဖြစ်တယ်လို့ Netanyahu ကဆွဆွဲထားပါတယ်။ဟာမတ်တို့ကတော့အဲ့ဒီတိုက်ခိုက်မှုဟာသေကောင်းဆန်တဲ့ပြောင်မြောက်တဲ့လူရဖြစ်တယ်လို့ပြောဆိုပြီးမဲ့သူတို့လက်ချက်လိုတော့တောင်းမယူကြပါဘူး။နောက်ဒဇာဂန်2ရဲ့မိခင်ကတော့ဆက်လာကြတိုက်ပွဲကိုတော်သင့်ပြီးအပြည့်ရဖို့သဘောတူညီကြသင့်ပြီးလို့ CNN သတင်းဌာနကပြောကြားခဲ့ပါတယ်။ Israel တံမြန်ထိုးစစ်ကြောင်ပါလက်စတိုင်းသား4,100ခန့်သေဆုံးခဲ့ရပြီးအများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ဂါဇာကျမ်းမာရေးဝန်ထမ်းတွေကဆိုပေမဲ့ Israel စစ်ဘက်ကတော့သေဆုံးသူတွေထဲမှာ Hamas တပ်သားထောင်ပေါင်းများစွာပါဝင်တယ်လို့ပြောဆိုနေပါတယ်ခင်ဗျာ။ယူကရိန်းဘက်ကအများပြတဲ့ဒရုန်းတိုက်ခိုက်မှုကြောင့်မော်စကိုမြို့တော်အနီးကဒါအဘစ်စစ်ရုံနဲ့ရေနံစက်စစ်ရုံတွေအပါအဝင်နေရာအများပြတိုက်ခိုက်ကိုထိခိုက်ခဲ့တယ်လို့ရုရှားအရာရှိတွေကပြောပါတယ်။ဒါယူကရိန်းတိုက်ခိုက်မှုတိုးမြင့်လာတာပဲလို့လည်းဆိုပါတယ်။ရုရှားလေကြောင်းကာကွယ်ရေးကမော်စကိုမြို့ပေါ်မှာဒရုန်းနှစ်စင်းကျန်အနီးအနားက9စင်းကိုပစ်ချနိုင်ခဲ့ပြီးကတ်မြို့ပေါ်မှာ46စင်းကိုလည်းပစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်။ရင်နံကျဲဆေးရုံမှာကြောက်တဲ့အပိုင်းစားတွေကြောင့်မိလောင်ကျွမ်းမှုရှိခဲ့ပေမဲ့လုပ်ငန်းမယ်ဆိုင်မဲ့မိကိုငြိမ်သက်နိုင်ခဲ့တယ်လို့ရုရှားဘက်ကဆိုပါတယ်။ရုရှားဘက်ကပြောဆိုချက်ကိုလွတ်လပ်တဲ့အတည်ပြုချက်မရနိုင်သလိုယူကရိန်းဘက်ကလည်းချက်ချင်းထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူး။တခြားတစ်ဖက်မှာတော့ရုရှားရဲ့ဒုံးကျည်တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံခါကစ်ဒေသမှာကလေးငယ်9ဦးပါဝင်လူ40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံများရှိကပြောကြားပါတယ်။ယူကရိန်းဒေသကလည်းရုရှား drone citizen နဲ့ရှစ်စင်းကိုပစ်ချနိုင်ခဲ့ပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကတော့ရုရှားနိုင်ငံအတွင်းပိုင်းကိုပုံမိုဝင်ရောက်တိုက်ခိုက်နိုင်မှုအတွက်အနောက်နိုင်ငံတွေစီကအစင်းမြင့်ဒုံးကျည်တွေကိုပုံမိုတောင်းခံနေပါတယ်ခင်ဗျာ။ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့ရှစ်ပိုင်းပြည်နယ်ရွေးကောက်ပွဲမှာလက်ရာစွန် Alternative for Germany AfD ဂျာမနီအတွက်နီလန်ဒစ်ပါတီကပထမဦးဆုံးအကြိမ်အနိုင်ရပြီးပင်မရှိရွေးပါတီနဲ့အနိကလိုက်နေပါတယ်ထင်ရှားတဲ့လက်ဝဲဝတူတူကတည်ထောင်ခဲ့တဲ့ပါတီစ်တစ်ခုလည်းချက်ချင်းဆိုသလိုပဲတိုးတက်မှုတွေရရှိနေပြီးဝန်ကြီးချုပ် Olaf Scholz ရဲ့ပါတီရဲ့ရလက်ကတော့သိအားပြောနေတယ်လို့ဆိုပါတယ်မေဘီဘီထွက်လာသူတွေကိုအခြေခံကပ်ယူတဲ့စစ်တမ်းတွေအရ Alternative လို့ခေါ်တဲ့နီလန်ဒေပါတီဟာ Thuringia ပြည်နယ်မှာ33ရာခိုင်နှုန်းအထိအနိုင်ရရှိထားပြီးအဓိကအတိုက်ခံလက်ရဗဟို Christian Democratic Union CDU ပါတီရဲ့အများစွာရှေ့ကပြင်းနေပါတယ်။ Indigenous Saxony ပြည်နယ်မှာတော့ CDU ကအလားအလာကောင်းနိုင်ခြင်းရှိပါတယ်။လက်ရဇွန်လိုပွင့်ပွင့်လင်းလင်းဆိုထားတဲ့ AfD ပါတီဟာ1949ခုနှစ်ကတည်းကဆိုရင်အခုခါမှာပြည်နယ်လွှတ်တော်မှာအင်အားအကြီးဆုံးဖြစ်လာတာပါ။အစိုးရတွင်ညီညွတ်မှုမရှိတာကျောင်းဆွေလာသူတွေလက်ခံတာကိုပြည်သူတွေကဆန့်ကျင်လိုတာယူကရိန်းပေါ်စီးရဲအကူအညီပေးနေတာကိုဘွေးမကြမှုတွေကြောင့် ထောက်ခံမှု ရရှိလာတာ ဖြစ်ပါတယ် ကျန်ပါတီတွေက ဒီ EFT ပါတီ ဥဆောင်တဲ့ ညွန်ပေါင်းအစိုးရဖွဲ့လာမယ် ဆိုရင် ပါဝင်မှာမဟုတ်ဘူးလို့ ပြောဆိုနေကြပြီမဲ့ အဲ့ပါတီကို ဟန်တားရခက်မယ်လို့လဲ ယူဆသူတွေရှိနေပါတယ်
မနက်ခင်းစီစဉ်လေးကို 24 နာရီထုံးလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေ ဖမ်းယူကြည့်ရှုနိုင်ပါရှင့် လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Joru Channel 101 ဒါမှမဟုတ်လေ Thaicom 6 Joru Channel 123 လို့ကနေ ဖမ်းယူကြည့်ရှုနိုင်ပါလိမ့် ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလေ တိုက်ရိုက်ထုံးလွှင့်ပေးနေပါရှင့်
နောက်ဆုံးအသတင်းတွေကိုဗီဒီယိုကဆက်လက်ကြည့်ညာနေပါရယ် တရုတ်လျှက်စစ်ကားဘက်ထရီတပိုင်းကူနဲ့နေရောင်ခြည်သုံးဆိုလာရရေပေါ်အခွန်မြင့်ဖို့အော်လာတရနေ့မှာစတင်မှာဖြစ်ပေမဲ့သမ္မတဘိုင်ဒန်အစိုးရကမကြေညာသေးပဲဆိုင်ငန်းလိုက်ပါတယ်တရုတ်ပြည်စီရင်ပတ်သက်ပြီးပြောင်းလဲမှုအဆိုပြုချက်ကိုဆက်လက်သုံးသပ်နေတယ်လို့အမေရိကန်အစိုးရကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်လက်ရှိအစီအစဉ်အရတရုတ်လုံးလျှက်စစ်ကားတွေပေါ်မှာတရားရခိုင်နှုန် lithium AM battery mahabyuha pisine phit ja de thamni aluminium thin bo ba kan ko kongtin ne nyan ma song pyu de crane set ji re bo ma 25 ya khan no khon cha phu si sin tha da le phit par de pi ka de aw la ma ba uyoba thamak ka ga ro tyau hlya sit ka re bo ma 38.6 ya khan no khon cha ga be me de ba ja ma ro a ne nge pyan cha pi ka ba de Kenira garo tiu siya si kari ku tiya ya gainu ti konchatara chepare. Ako nunda deha, American siwaye ku nina zile melo tesanya kanda, American pirin lungan shiniga piya pijara jau, sengan tawung ya helu, mahabiwane nangan galila yi fuga ture di duga, viyo yi ku pyoja kewale. Shise ngan nimiya ku duja kabase sa dingere teima pshi, nazi jamni ya kanu utakai mu kangaya re pulan nangan maa. တင်းငွေနေတဲ့အယူအဆအခမ်းအနားပြုလုပ်ခဲ့ပါတယ်ဒုတိယကမ္ဘာစစ်အတွင်းလူသန်းပေါင်း90ရောသေဆုံးခဲ့ရတဲ့အထက်ပိုလန်လူမျိုး6သန်းကျော်ပါဝင်ခဲ့ပြီးမီလောင်ဒိုက်သွင်းသက်ဖက်ခံခဲ့ရတဲ့ဂျူး6သန်းနဲ့တဝက်ဟာပိုလန်နိုင်ငံသားတွေဖြစ်ကြပါတယ်ပိုလန်နိုင်ငံအတွင်းဘော်တိတ်ပင်လယ်ကမ်းခြေမှာပြုလုပ်တဲ့ဒီအခမ်းအနားမှာပိုလန်ဝန်ကြီးချုပ်ဒေါ်နယ်ထုတ်စ်ကဒုတိယက စစ်ဟာအစိဘကလာနေပြီဖြစ်တယ်။ယူကရိန်းပေါ်ကျူးကျော်သူကိုမဆုံးမနစ်တွန်းလှန်ကြဖို့လဲနေတိုးကိုတိုက်တွန်းခဲ့ပါတယ်။ဒုတိယကမ္ဘာစစ်စတင်လာ85နှစ်ရှိခဲ့ပြီဖြစ်သည့်တိုင်အောင်အခုအထိမပြေလည်သေးတဲ့ပြဿနာတွေလည်းရှိနေသေးတယ်လို့ပူလန်ဘက်ကယူဆထားတာပါ။လက်ရှိဝန်ကြီးချုပ်ဒေါ်နယ်တုစ်ကဂျာမနီအနေနဲ့ပူလန်နိုင်ငံကိုစစ်ရောက်ကြီးတွေပေးဖို့လည်းတိုက်တွန်းထားတာဖြစ်ပါတယ်။အာဖရိကတိုင်းနီဂျယ်နိုင်ငံမှာမိုးသီထန်စွာရောသွန်းတဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးသွားတယ်လို့ဒေသအနာပိုင်တွေကပြောပါတယ်။အာဖရိကတိုင်းဆီဟဲလ်လို့ခေါ်တဲ့ဒီဆာဟာရာရေဝန်ဒေသမှာဇွန်လကစပြီးမိုးသစ်ထန်ခဲ့တဲ့အတွက်သေဆုံးရသူပေါင်းဟာအခုနိုင်ဂျာမှာသေဆုံးရသူအပါအဝင်နဲ့ဆိုရင်အနည်းဆုံး230ကျော်သွားပြီဖြစ်ပါတယ်။နိုင်ဂျာမှာပြီးခဲ့တဲ့အပတ်ကရေရှမ်းခဲ့တဲ့အတွက်ဆုတ်ခွာခြင်းမရခင်မှာပဲလူပေါင်း3000ချီရေပစ်သိမ်းခဲ့ရပြီးမြို့တော်နေရာမင်းနယ်လည်းပဲကြံဒေသတွေအဆက်အသွယ်ပြတ်တောက်ခဲ့ပါတယ်။တချို့နေရာတွေမှာစောက်ရည်နဲ့လျှက်စစ်မီပြတ်တောက်ခဲ့တယ်လို့လည်းရုပ်သံသတင်းတွေမှာဖော်ပြပါတယ်။နီဂျာနိုင်ငံရဲ့မိုးရွာပြည်ဟာဇွန်လကနေစက်တင်ဘာလအထိကြာမြင့်ပြီးနှစ်စဉ်လူအများပြားသေဆုံးနေရပါတယ်2022တုန်းကဆိုရင်နေရာနိဗ္ဗာန်သေဆုံးခဲ့ပြီး၄သိန်းကျော်ရေပေးသင့်ခဲ့တယ်လို့လည်းသတင်းတွေကဖော်ပြထားပါတယ်ခင်ဗျာ
ဥကြစန္ဒာသတင်းတွေကိုကြီးညာပေးကြတာပါအခုတော့ထိုင်းနိုင်ငံကမြန်မာနိုင်ငံကိုပြန်ကြားတဲ့သူတွေစစ်မှုထမ်းဥပဒေရဖမ်းဆီးခံရတာကြောင့်ငွေပေးရရတဲ့သတင်းကိုတင်ပြချင်ပါတယ်။မိသားစုကထိုက်ဘက်မှာရှိရင်ဘတ်1000မြန်မာဘက်မှာရှိရင်သိန်း20ပေးနေကြရတယ်လို့မိသားစုဝင်တွေကဆိုကြပါတယ်။မအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရပြီးလူရဲစီးရဲ့အခါမှာ ရင်နောက်အချုပ်ကနေပြည်တော်ပြန်ရတဲ့မြန်မာနိုင်ငံသားတွေကိုဇူလိုင်လကနေစပြီးကော့တောင်းဘက်အခြေဆိုင်ခလာယာ262ကလာရောက်ခေါ်ဆောင်သွားတာတွေရှိကြောင်းမကြာသေးခင်အော်ဂူလာ26ရက်နေ့ကနေရက်ပြန်ပို့ခဲ့တဲ့လူတရာကျော်တဲကလည်းလူ10ဦးဝန်းကျင်ကိုလာရောက်ခေါ်ဆောင်သွားပြီးမိသားစုထံငွေညစ်တောင်းခံမှုတွေရှိတယ်ဆိုပြီးမိသားစုနဲ့နှီးဆက်သူတို့က VOA ကိုပြောပြပါတယ်။ဒီအော်ဘောင
်းလီတွေကိုရတဲ့ပုံမှန်လည်းသူတို့ညာကဘက်ကကဟိုဒီဒီစီးပေါ်တော့လုံးတော့ပေါ့နော်။ဒီအချုပ်ပါလေးကိုအသေးသေးပုံမှန် UU 60 W လောက်ပဲဒီမှာဒီခဲကနေသူတို့စက်တက်ကလာပြီးတော့ဟိုအလုံးကိုခေါ်တော့တယ်ပုံနဲ့တချို့ဟောဒီလူတွေကိုတော့သူတို့ခေါ်ပါတယ်ဆိုအဲ့ဒီထက်မှာဆိုရင်အသေးဆက်ဆက်တော့ကိုကိုကြီးလူငယ်လေးတည်းပွားတယ်ခင်ဗျာတရားဖြစ်ဦးထက်မှာသူကလူဦးရေ၁၀၀လောက်၉၀၀လောက်ရှိတယ်ပေါ့နော်ဒီဝန်ကြီးလောက်ကတော့ဟိုအချုပ်ထဲကိုရောက်သွားတယ်ခင်ဗျာသူတို့ကဒီအချုပ်ထဲမှာကုလေးကြီးကျွန်တော်ပြီးထွက်ရတာကတော့ပတ်စံနဲ့လော်ရွေးခိုက်တယ်သူတို့တတ်မှတ်ထားတဲ့ကြေးတိုင်ပေါ့နော်ကြေးပတ်စံနဲ့ရွေးလော်မရွေးဘူးဆိုရင်သူတို့ကဘိတ်ကိုပုံမဲ့ဆိုပြီးတော့ဟိုပြောတာပေါ့ဒီလိုမျိုးရှိတယ်ခင်ဗျာ
စစ်တပ်ကခေါ်ဆောင်သွားတဲ့ပြည်တော်ပြန်တွေကိုတော့ခလာရ262မှာချုပ်ထားပြီးမိသားစုဝင်တွေကိုငွေနဲ့လာရွေးခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့လည်းပြောပြပါဗျာ။ဟာကဒီ
ဘက်ကဘတ်နဲ့ပေါင်းညမမွှေတော့ဘတ်သိနေစေကြော်တာပေါ့နော်။ဒါပေမဲ့တချို့ဒီခလာရ262ကိုရောက်တဲ့အခါမှာတချို့ချို့တော့ချုပ်ကြနေတဲ့လူတွေကိုညမဝင်ကြသိနေစေတယ်လာရွေးခိုင်းတဲ့လူတွေကိုရနောက်ဖက်မှာနေတဲ့မဟုတ်ဆိုင်ဖက်မှာနေတဲ့မိသားစုဝင်တွေကိုကြတော့ဘတ်နဲ့ပေါင်းနဲ့ကိုယ်လာထုတ်ခဲ့တဲ့ပုံမျိုးရှိတယ်ခင်ဗျာမြန်မာပြည်ဖေးကလူတွေကြတော့သူကပတ်စာပေးနေစတဲ့လာယူထားတဲ့ပုံဒီမျိုးခင်ဗျာ
တိုင်းမှာအလုတ်သွားလို့ရင်အဖမ်းခံရတဲ့ပြည်တော်ပြန်တူကတော့ငွေမပေးနိုင်လို့ဆက်ပြီးတော့ဖမ်းဆီးတာခံထားရကြောင်းစစ်မှုထမ်းဖို့အတွက်ဘိတ်ကိုပို့ဆောင်ဖို့လုပ်နေတယ်လို့လည်းမိသားစုဝင်တူက VOA ကိုပြောပြပါတယ်အခုဆိုရင်ပြည်တော်ပြန်တွေကိုဖမ်းဆီးပြီးစစ်တပ်ထဲလိုက်ဖို့လူစုဆောင်တာတွေလုပ်နေတဲ့အတွက်အဲ့ဒီထဲမှာတနင်္လာရီတိုင်းတဲကကော့တောင်းပုတ်ပြင်းစားတဲ့ဒေသခံတွေလည်းပါဝင်တယ်လို့တခြားပြည်နယ်နဲ့တိုင်းတွေကလူတွေလည်းပါဝင်ကြောင်းဇူလိုင်လအတွင်းမှာနေရပြန်ပို့လိုက်တဲ့ပြည်တော်ပြန်တွေတဲက80လောက်ကိုတော့စစ်တပ်ကခေါ်ဆောင်သွားတယ်လို့လည်းပြောပြပါတယ်
။ဒီပုံရနေဘလောက်ရှိတဲ့ထက်မှာသူကအယောက်80လောက်စစ်မှုထားဖို့ဆိုပြီးတော့ဒီပိတ်ဖိတ်အပိုးခိုင်ရတဲ့
ဒီကိစ္စနဲ့ပတ်သက်လို့ကော့တောင်းအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းတဲ့အခါမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။မိသားစုဝင်တွေနဲ့ဒေသခံတွေပြောပြတာကတော့စစ်တပ်ကဇူလိုင်လကစပြီးအခုလိုမျိုးပြည်တော်ပြန်သူတွေကိုစစ်သားအဖြစ်စုဆောင်းတာတွေလုပ်လာတာဖြစ်ကြောင်းငွေမပေးနိုင်ရင်တော့စစ်တပ်ထဲကိုပို့ဆောင်ခဲ့တာဖြစ်ကြောင်းပြောပြကြပါတယ်ရှင်
။မယေးမယေးတရမအခုတော့အမေရိကန်ဘက်လက်ကြည့်ကြအောင်ပါ။အမေရိကန်တပ်ပြရွေးကောက်ပွဲကာလမှာလူထုလိုလားချက်တစ်ခုကတော့ကိုယ်စိမ်းနှုတ်ကျဆင်းရေးပဲဖြစ်ပါတယ်။ကိုဗစ်ကာလနောက်ပိုင်းအဆအဆရရဈေးကြီးလာတာကြောင့်လုပ်ငန်းတွေရပ်ဆိုင်ကုန်တဲ့အထက်မှာအကြောင်းတွေလည်းပေါင်းဝင်ပါတယ်။အလတ်ခပ်ပြင်းနေကဘူဂျိုချောင်းတွေရေရှည်ရက်တည်နိုင်မှုစီစဉ်နေရပုံကို AP သတင်းအခြေခံပြီးကိုအောင်ကတင်ပြထားပါတယ
်။လတ်ခပ်ပြင်းနေဝစီလာမှာရှိတဲ့ Tamiro Lakes CCS ဘူဂျိုစင်တာတချို့ကိုမကြခင်အပီးတိုင်ပြိတ်တော့မှာပါ။ COVID ကရောဂါကာလနောက်ပိုင်းငွေကြေးဖောင်းပွားလာတာအပြင်လစာနှုန်းတွေတက်လာတာကြောင့်ကျောင်းဆက်ဖွင့်ဖို့အခက်ကြုံလာတာပါ။
With inflationary pressure
ဝေကြေးဖောင်းပွားလာပေမဲ့ကျွန်တော်တို့ရဲ့ဝင်ငွေကအရင်တိုင်းပါပဲဒါကြောင့်နေထိုင်စားစရိတ်ကာမီအောင်ဝန်ထမ်းတွေကိုလစာတိုးမပေးနိုင်တော့ပဲအကျဉ်းချက်ကြုံနေရပါတယ
်ကျောင်းဆရာဆရာမတချို့ဟာကျောင်းဝန်ထမ်းလစာတဲ့ပူရတဲ့ဈေးဆိုင်တွေမှာပြောင်းအလုပ်လုပ်ကြပါတယ်ဝန်ထမ်းတွေအလုပ်ကနေနောက်ထပ်ထွက်မသွားအောင်မူဂျိုစန္ဒာကဖွင့်ထားတဲ့ကျောင်းတချို့ကိုပေါင်းလိုက်ရပါတယ် Anchorage မြို့စင်ဂျီဘုံချူဂီရဲ့အရက်ကမူဂျိုစန္ဒာကို1980ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာပါအဲ့ဒီနောက်တစမျိုးကွက်ကျေပြန့်လာတာကနေ CCS မူဂျိုစင်တာဆိုပြီးတော့ပြောင်းလဲခေါ်ဆိုပြီးចောင်းတချို့ထပ်မံဖွင့်ခဲ့ပါတယ်ចောင်းတွေတိုးချဲ့ဖွင့်ဖို့လိုအပ်တာကြောင့်လူအနေငယ်သာနေထိုင်တဲ့ချူဂီရဲ့အရက်ကမူဂျိုចောင်းကို2022မှာပိတ်ပစ်ခဲ့ရပါတယ်
our board of directors and our policy council
ကျောင်းအုပ်ချုပ်ရေးအဖွဲ့အကြံပေးအဖွဲ့နဲ့မိဘတွေအနေနဲ့ခက်ခဲဆုံးဖြတ်ချက်ချရတာပါဒီစင်တာကိုပိတ်လိုက်ဖို့ပါအဲ့ဒါဆိုရင်ငွေပိုထွက်လာပြီးဝန်ထမ်းတွေကိုနောက်နှစ်မှလစာတိုးပေးနိုင်ပါလိမ့်မယ
်။ဝင်ငွေနဲ့မိသားစုဝင်တွေအတွက်ကျောင်းဆောက်ပေးဖို့အမေရိကန်ပြည်ထောင်စုအစိုးရကခုကတော့ရန်ပုံငွေတည့်ရိုက်ချထားပေးပေမယ့်လဲအခုနောက်ပိုင်းမှာတော့ရန်ပုံငွေထပ်မပေးတော့တာကြောင့်ကျောင်းတချို့ပိတ်လိုက်ရတာပါ။အခုလိုကျောင်းတချို့ပိတ်လိုက်ရတာကြောင့်ဖွင့်ထားတဲ့ကျောင်းတွေမှာတက်ဖို့သွားမယ်။လမ်းခရီးကအတော်လေးဝေးပါတယ်
။ You know I hate to use the word detrimental
။ပျက်စီးရပျက်စီးကြောင်းဆိုတဲ့စကားလုံးကိုမတုံးချင်ပါဘူး။ဒါပေမဲ့အဲ့လိုဖြစ်
လာမှာပါဘာလို့လဲဆိုတော့ဒီလိုအခြေအနေရဲ့တက်ရောက်မှုကိုကလေးတွေကြုံရမှာပါဗက်စီဆေးတွေတက်ပြီးတော့သွာလာစရိတ်တွေတိုးလာမှာဖြစ်သလိုအလုံးပုံမှန်အောင်သွားနိုင်ဖို့ခက်လာလို့ပါ
ကျောင်းကြီးပြေးလိုက်ရတာကြောင့်အခုအခါကလေး50လောက်သာကျောင်းမှာလက်ခံနိုင်တော့မှာပါတခြားကလေး45ယောက်ကတော့ Middle Lakes Center မှာကျောင်းဆက်တက်နိုင်တော့မှာမဟုတ်ပါဘူးခင်ဗျာ
View American တန်ရဲ့ရုပ်တံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio Season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒုရုပ်တံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း Internet ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဖိုင်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00 ကနေ 10:00 အထိဖိုင်တိုမီတာ32 kHz 9303ညနဲ့9383ညဖိုင်တိုမီတာ51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်း Radio Season အပါအဝင်မနက်ည Radio ထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံ season တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံ season တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
ခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေဆက်ပါမယ်။ကင်းဒီဒေတာဟာမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကတီးခြားလွတ်လပ်တဲ့တိုင်းပြည်ဖြစ်ရှိခဲ့ပေမဲ့လည်းကိုပိုင်ပြတ်ထားမှုကိုအာမခံတဲ့အနာဂတ်ဖက်ဒရယ်ပြည်တော်စုစုဖွဲ့မှုမှာတော့ပြည်နယ်အဆင့်အစိုးရအနေနဲ့ရပ်တည်မှာဖြစ်တယ်လို့ KNPP KND အမျိုးသားတိုးတက်ရေးပါတီအထွေထွေမှုလည်းဖြစ်ကင်းဒီအစိုးရဒုတိယကာကွယ်ရေးဝန်ကြီးလည်းဖြစ်သူခူတန်နီရယ်ကပြောပါတယ်သူနဲ့မိုင်းကျင်တိုင်းတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုရှုစားကြပါခင်ဗျာ
ကျွန်တော်တို့ခုလိုတွေ့ဆုံမေးမြန်းခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
့်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်လက်ရှိကရင်ပြည်ဒီမှာဖြစ်နေတဲ့အခြေအနေမှာပေါ့နော်ဆရာတို့အစိုးရရဲ့အခန့်ကဏ္ဍလူဆောင်ရွက်နေလဲရှင
်။အာကျွန်တော်တို့ဒီဂရင်းပြည်ဆွေရဆိုတာကတော့ဟိုတော်လိုင်းစကလေးရရှိပြီးသားဖြစ်တယ်။အဲဒီအနာတိုက်ပြီးနောက်ပိုင်းမှာတော့ကျွန်တော်တို့ငကိုဖွဲ့စည်းထားတဲ့ဌာနဆိုင်ရာတွေရှိတယ်။ဥမာပြည်ထဲကကိုယ်စားတပြည်ပေါ့လေရှိပြီးသားဖြစ်တော့ကျွန်တော်တို့အာဒီလူထုဒီတော်လိုင်းစပါဝေလာတဲ့ဥစားလေကျွန်တော်တို့ဒီဌာနဆိုင်ရာတွေမှာဒီလူထုကကွေဆောက်ရှောက်ဖို့ဇုံမတမ်တော်တဲ့ဝေလာတဲ့လူတွေရှိတယ်လို့ကျွန်တော်တို့အစိုးရဌာနဆိုင်ရာမှာလည်းဟိုတချို့ CDM ဒီလူထုတွေရောအဲ့ဒီမှာအရာဖြစ်ပြီးမှကျွန်တော်တို့အစိုးရအနေနဲ့အစိုးရတရားလိုမျိုးဟိုကော်ထက်ပေါ်ဆောင်ရွက်နေတာအေးရှိပါတယ်အခုအထိပဲပေါ့လေ
လက်ရှိစီရေးအနေထားပေါ့ကင်းဒီပြည်နယ်ရဲ့စီရေးအနေထားမှာတစ်ဖက်ကစစ်ကောင်စီကလည်းပြန်ပြီးတော့ဟိုထိုးစစ်ဆင်တာတွေရှိတယ်တစ်ဖက်မှာလည်းဒီ KND ပူးပေါင်းတပ်ဖွဲ့တွေကလည်းပြန်ပြီးတော့ဟိုထိုးစစ်ဆင်နေတာတွေပေါ့နော်ဆိုတော့ Lycor မျိုးကိုအရင်တော့ဆိုတော်တော်များများသိမ့်ပိုက်နိုင်တာနေလက်ရှိတော့ Lycor မျိုးကနေပြန်ဆုတ်ပေးနေရတဲ့အနေအထားမျိုးရှိတဲ့ခါကျတော့တကယ်ဟိုလာမယ့်ဒီအခုစီရေးချိန်တွေကဘယ်လိုဖြစ်နိုင်လဲရှင
်အာကျွန်တော်တို့ဒီအနာတိတ်ပြီးဆက်ဖြစ်လာတဲ့တိုက်ပွဲတွေကဘယ်လိုပြောမလဲအဖွဲ့စည်းဒီရရနဲ့လူထုတရားရရလက်နေရနေစပင်းမပြန်ပြန်တိုက်ခိုက်တယ်ပေါ့အဲ့ဒီဟာကိုကျွန်တော်တို့ဟိုဂရင်းနီပီအစိုးရဟိုကကွေးဝူဇီစနာအနေနဲ့ဒီလူမျိုးတယောက်တနေရစီတယောက်တစ်ဖွဲ့စီထောင်ပြီးမှတိုက်ခိုက်လို့ရတော့ဟိုရင်းရှိမှာမကောင်းဘူးကျွန်တော်တို့အားလုံးစုပေါင်းပြီးမှတိုက်ရမယ်အဲ့ဒီ policy ကျွန်တော်တို့အဲ့ဒီစစ်ကားတွေချက်တွေကျွန်တော်တို့စပင်းမဟိုရေးဆွဲခဲ့ပါတယ်အဲ့ဒါရောဒီအခုပေါ်လေဒီလက်နက်ကရဲ့အရေးလက်နက်ကရှိပိတာလက်နက်ကအဖွဲ့စည်းရောနော်မနူတောင်လိုင်းကြီးမှာပေါပွားလာတဲ့ဒီတပ်ဖွဲ့ဝင်အသေးသေးပေါ်လေလူငယ်တပ်ဖွဲ့တွေဟိုစုပြီးမှာကျွန်တော်တို့ KDF ဆိုတာဖြစ်လာတာရှိတယ်ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီအလိုအာလက်နက်ကအဖွဲ့စည်းအပဝေးခုနပြောတဲ့ဟို KDF တို့ PDF တို့ဟိုစုထပ်စုပြီးမှာဖွဲ့စည်းဖို့ကျွန်တော်တို့ထဆွေးနွေးကြတယ်အခုကတော့စုဖွဲ့ပြီးလို့ပြောလို့လေးရပါတယ် အဲ့ဒီဟာဟိုအဲ့ဒီစုဖွဲ့ထားတဲ့စုစည်းအဖွဲ့ကနေဒီပြည်နယ်ထဲမှာရှိတဲ့အာတောက်ပေါင်းစုတွေပေါ့လေဟိုဒီစစ်ရေမိတ်ဟိုဒီစစ်စိမှုကတခုထဲဖြစ်တင့်တယ်ဖြစ်လိဖြစ်ရမှာပေါ့အဲ့လိုမျိုးဟာနဲ့ကျွန်တော်တို့အခုကတော့ခြေတက်နေတယ်အာဒီနောက်မှအရေးအကြီးရှိထားတဲ့ဖွဲ့စည်းပုံမျိုးကိုပြန်စုစည်းပြီးမှဒီတနဲ့တကယ်တူတဲ့တပ်ဖွဲ့စည်းမှုကိုကျွန်တော်တို့ဟိုလှုပ်ဆောင်နေတာဖြစ်ပါတယ်အာအခုကအစပိုင်းတော့ကတော့ပေါ့လေဒီမြို့နဲ့နီနာအထီးမြို့ထဲအထီးဝေတိုက်ကြတာတော့ဟုတ်တယ်သို့တော်ဒီနောက်ပိုင်းမှာကဟိုခုနပြောသလိုအဖွဲ့စည်းကတဖွဲ့တည်းမဟုတ်ဘူးတကဟိုတတထဲမဟုတ်တော့အမိတ်ပေးညူချမ်းမှုကဟိုထိရမှုအနည်းလာတယ်
ဟုတ် KNDB နေနဲ့ကျတော့1958ပေါ့နော်အဲ့ဒီတည်းကရက်တည်ပြီးတော့ဒါဟိုဖြစ်လာတဲ့ဒီမြန်မာပြည်မှာတက်လာတဲ့ဒီဗဟိုအစိုးရတွေပေါ့နော်နောက်ပြီးတော့ဒီမဆလာတပါတီအာဏာရှင်စနစ်ဒါဗိုလ်ချုပ်နေဝင်တို့လုပ်ခဲ့တဲ့အပိုင်းဒီမှာတောက်လျှောက်ဆရာတို့စန့်ကျင်ပြီးတော့ဆရာတို့ဒီလှုပ်ရှားခဲ့တယ်ပေါ့နော်ဆရာတို့ရဲ့ဒီ KNDB လူမျိုးရေးအတွက်ဆိုပြီးတော့အဲ့ဒီမှာဆရာတို့လို့တမိုင်းချောင်းရတောက်လျှောက်ရက်တည်ပြီးတော့တစ်ချိန်လုံးဒီအာဏာရှင်စနစ်တွေဒီဒီစေုပ်ချုပ်ရေးတွေပေါ့နော်ဒါတွေကိုရက်တီလှုပ်ရှားလာတဲ့အဖွဲ့တစ်ခုနေနဲ့အခုဒီနှွေးဘူးတော်လိုက်ရေးနောက်ပိုင်းမှာလဲဒါပြန်ပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုလက်မခံဘဲနဲ့ဟိုလက်နက်ကင်ပြီးတော့တော်လှန်လာတဲ့လူငယ်အဖွဲ့အစည်းတွေဒါကင်းနီပြည်နယ်မှာလဲရှိလာတဲ့ခါကျတော့ဆရာတို့အဓိကရင်ဆိုင်ရတဲ့အခက်အခဲပေါ့နော်ဆိုးဆိုးအမိတ်ပေးတာမျိုးတွေခက်ခဲလာတဲ့အပိုင်းမှာရောနောက်အဓိကဆရာတို့ရဲ့စိန်ခေါ်မှုအခက်အခဲဆိုပါလို့ပြောလို့ရတယ်ရှင်
အာကျွန်တော်တို့ဒီပမာပြည်လွတ်လပ်ရေးတောင်းဆိုတဲ့အချိန်မှာကျွန်တော်တို့ကတော့အဲ့ဒီချက်မှာမပါဘူးပေါ့နော်မတောင်းဆိုဘူးဘာဖြစ်လဲဆိုရင်ကျွန်တော်တို့ကတိချလွတ်လပ်တဲ့တိုင်းပြည်ကဖြစ်ပြီးသားဖြစ်တယ်အဲ့ဒီတိုင်းပြည်ကိုအုပ်ချုပ်တဲ့အစိုးရကလည်းခရနီပြည်အစိုးရဆိုတာလည်းရှိပြီးသားဖြစ်တယ်ဒါပေမဲ့ဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာ1948ဟိုပေါ့နော်ဒီကျွန်တော်တို့အောက်ကလာမှာပဲကျွန်တော်တို့ရဲ့ဌာနချုပ်ကိုလာလာအဒီဖတ်စပလာတည်းလာတိုင်းတော့ကျွန်တော်တို့တော်လိုင်းပြတ်တော်လံဟိုတိုက်ခိုက်တာဖြစ်တယ်အဲ့ဒါတော့ခုနတစ်ချက်ဆိုလို့ချင်တာကကျွန်တော်တို့ကဒီခုခါတော်လိုင်းရေးလောက်တာပေါ့ဟိုအစိုးရမကောက်လို့ထပ်ဆက်ကြည့်တာတော့မဟုတ်ဘူးဟိုအဲ့အဲ့လိုမျိုးဟာတချို့ကတော့ဟိုနားမလည်သေးဘူးเนาะကျွန်တော်တို့ KPP ဆိုတာကဒီအစိုးရထက်တော့ဟိုနောက်ကျတော့ပေါ့လေအဲ့ဒီတော်လိုင်းကလပ်မှာနိုင်ငံရေးကိုဒီအစိုးရရဲ့နိုင်ငံရေးကိုဥဆောင်မဲ့ပါတီဆိုတာရှိရမယ်ဆိုတဲ့ခေါင်းဆောင်တွေရဲ့စစ်စားချက်နဲ့ကျွန်တော်တို့ KPP ဆိုတာပါတီထောက်လာတာဖြစ်တယ်။အဲ့ဒီကြားထဲမှာတော့အမျိုးမျိုးခက်ခဲတွေကတော့ဟိုရှိတယ်ပေါ့လေ။ဒီတော်လိုင်းအောက်ကလ9ရက်နေ့ကနေတော်လိုင်းစတဲ့ပြီး19ရက်နေ့မှာပဲကျွန်တော်တို့တမတော်ဆိုတာ9ဦးနဲ့ပဲတမတော်စပြီးမှဟိုထူထောင်တယ်အဲ့ဒီကြားထဲမှာကိုကိုပြပြတည်းလေးဖြစ်သေးတယ်ပေါ့ဒီနောက်ပိုင်းဒီ90ကျော်ဝူးကျင်တော့ကဆိုရင်ကျွန်တော်တို့အဖွဲ့စည်းတရားလေးကွဲကြံသေးတယ်ဒါကတော့လူမျိုးရေးရကွဲတာတော့မဟုတ်ဘူးဒါစနစ်ရပေါ့လေအဲ့ဒီ90ဝူးကျင်မှာတော့ဟိုကွန်မြူနစ်ဟိုစနစ်တွေတို့ထုတ်ကန်းတဲ့အခြေဖြစ်တော့ကျွန်တော်တို့အမြဲတမ်းချစ်တက်နေတာကတော့ဟိုမြန်မာဒီမိုကရေစီပေါ့လေဒီမိုကရေစီဟိုချစ်တက်တော့ဒီချိုအဲ့ဒီချိန်မှာတော့ဟိုကွန်မြူနတီရယ်ဝေတာတော့လေကျွန်တော်ကွဲကြတော့ပေါ့ခုနအခက်ခဲရတော့ဒီကွဲပြဲတဲ့အချိန်မှာတော်တော်လေးဟိုခက်ခဲအရှိဆုံးအချိန်ပေါ့ဒီမင်းငါပြတ်တဲ့အထိတော့ဖြစ်တယ်ပေါ့လေတိုးတော့ကျွန်တော်တို့ကောက်ဆောင်တွေရတော့ဟိုဘယ်လိုပြောရမလဲဟိုတော်လိုင်းရုပ်တော့မင်းကဟိုမင်းကမကလုံးမယ်စတဲ့ဖြစ်ပေါ့လေဘာဖြစ်လဲကျွန်တော်တို့ရည်ရွယ်ချက်ကဒီဆုံးရှုံးသွားတဲ့တိချလွတ်လပ်ရေးကိုပြန်လည်ရရှိအဲ့ဒီကနေစပြီးမှကျွန်တော်တို့တိုက်ပွဲဝင်လာတယ်တော်လိုင်းလှုပ်လာတယ်သို့တော့2000ခုနှစ်အခုချိန်မှာကကျွန်တော်တို့ခေါင်းဆောင်အနေနဲ့အဘူချုံသားလေးဆိုတာရှိတယ်ဆရာကြီးထေဘူဖဲဆိုတာရှိတယ်ဟိုအုပ်ထမ်းမော်ရယ်ဆိုတာရှိတယ်အဲ့ဒီဟာအကျွန်တော်တို့တိုင်းသားအဖွဲ့စည်းနေအဲ့ဒီချိန်တော့လေလက်တွဲပြီးသားဖြစ်တယ်မန္တတာတို့ပါတော့ဗောလေအဲ့ဒီအချိန်မှာပဲကျွန်တော်တို့ကဒီဖက်ဒရယ်ပြည်တော်စုထူထောင်မယ်ဆိုတဲ့ခေါင်းဆောင်တွေရဲ့စစ်စာချက်နဲ့အိုမေတ္တာထာညီလခါရောပါတော့ဟိုဒီခေါ်ယူပြီးမှဒီဖက်ဒရယ်ချီခံမှုကြီးရေးဆွဲဟိုကြတာဖြစ်ပါတယ်
ဒါဆိုရင်ဒီခုသွားမယ်ပေါ့เนาะ Federal ပြည်ထောင်စုဆိုတဲ့အပိုင်းပေါ့เนาะဒါ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်တိုင်ရောနောက်သူတို့ K3C ရောပေါ့เนาะဒါမျိုးတွေနဲ့အဲသူတို့အခုဖွဲ့စည်းပြီးတော့ Federal ပြည်ထောင်စုစနစ်သွားမယ်ဆိုတဲ့အပိုင်းမှာ Kini ပြည်နေနဲ့ကလည်းအခုဆိုရင်ဒါ Federal ကိုလက်ခံတယ်ဆိုတော့ဘယ်လိုပုံစံမျိုးကိုလက်ခံထားလဲရှင့
်အမားတော့ကျွန်တော်တို့နားလည်တဲ့ Federal ကဒီပြည်နယ်အသီးသီးမှာသူ့အစိုးရနဲ့သူရှိတယ်သူမူဝါဒနဲ့သူရှိတယ်ပေါ့လေသူတရားရုံးနေတဲ့စသဖြင့်ပေါ့ဟိုအဲ့လိုမျိုးဟာဒီဟိုပြည်နယ်အစ်စ်မှာကဒီကိုပိုင်အစိုးရစသဖြင့်ဟိုကိုပိုင်မူနော်မမအာဒီကိုရဲ့ပြည်နယ်ရဲ့ဟိုစီမံခန့်ခွဲပိုက်ခွင့်ကဒီပြည်နယ်အစိုးရမှာပဲဟိုအားကောင်းကောင်းနဲ့ဟိုတခါဒီပြည်နယ်အသီးသီးကတခါပြပေါင်းထားတာကိုဒါပြည်တော်ဖက်ဒရယ်ပြည်တော်ဆုလို့အာကျွန်တော်တို့အဲ့လိုမျိုးနားလည်တယ
် Federal Army ဆိုတဲ့အပိုင်းပေါ့နော်အဲ့တော့ဒီ Federal Army ဆိုတာကလည်းအဲသူတို့ဒီတိဆောက်ဖို့ပြန်ပြီးတော့ဒီအခုဟိုခုဒီစစ်တပ်အများတန်းဒီအာနာသိမ်းပြီးတော့ဒီနိုင်ငံရေးထဲမှာပါဝင်လာတဲ့ဒီစစ်တပ်အခန့်ကဏ္ဍမျိုးနောက်မဖြစ်ပေါ်ရအောင်ပေါ့နော်နောက် Federal ပြည်ထောင်စုနဲ့ဒီ Federal Army ဆိုတာကလည်းတခါတည်းတိဆောက်ဖို့ရှိရဆိုတော့ဆရာတို့ရဲ့အဲ့လို Federal Army ဆိုတဲ့အပိုင်းမှာဆရာတို့ချမှတ်ထားတဲ့တဲမျောလေးချက်နဲ့ရိမှန်းချက်ကဘာလဲရှင် Federal Army ဆို
ကျွန်တော်တို့ပြည်နယ်ကလေးဟို Federal ဆိုတဲ့တပ်မတော်ထဲမှာကျွန်တော်တို့ပါဝင်ရမယ်ဘာဖြစ်ဖြစ်ဒီနိုင်ငံတစ်ခုမှာစစ်တပ်တစ်ခုပဲဟိုအဲ့လိုရှိတယ်ဆိုတာလည်းကျွန်တော်နားလည်တယ်အဲ့တော့ဒီပြည်နယ်မှာပါဝင်တက်ပါဝင်ထိုက်တဲ့ဟိုအချူကျဖြစ်ဖြစ်ဒါမှမဟုတ်ပုံမှန်လည်းအများကြီးမူတည်ပါတယ်ဒါပေမဲ့လက်ရှိကျွန်တော်တို့ပြစီမှုကတော့အဲ့ခုလက်ရှိဟိုကျွန်တော်တို့တော်လိုင်းရေးလုပ်နေတဲ့တပ်တွေကတောင်းခံတာရှိတယ်ကျွန်တော်တို့ဖက်ဒရယ်ကို9000ပေးမလားစသဖြင့်ဟို1000ပေးမလားအဲ့ဒါကတော့ကျွန်တော်တို့ပြည်နယ်အစိုးရမူမှာတိကျပြတ်ထားဖို့လိုတယ်တချို့လည်းပဲဒီပြည်နယ်ရဲ့ကကွေတဟိုအဲ့လိုမျိုးရတည်မယ်ဒါကတော့ပြည်နယ်အစိုးရအောက်မှာဟိုတတ်မှတ်ချက်နဲ့အညီအာဥမာပြည်နယ်စောက်တာတို့စသဖြင့်ပေါ့လေအဲ့လိုမျိုးဟာတွေကတော့ဟုတ်ရှိဖို့ကျွန်တော်တို့အဲ့လိုမျိုးစိတ်ကူးထားတယ်ဒီလေးပြစေထားတယ်ပေါ့သို့တော့အများစုကဖက်ဒရယ်ပြည်တော်စုမှတတ်မတော်ဆိုတာကကျွန်တော်တို့ထည့်ဝေးရမယ်ဥပမာကျွန်တော်တို့1000ရှိ9000လောက်တော့ကျွန်တော်တို့ပြည်တော်စုမှထည့်ဝေးရမယ်ကြာရတောင်းဖို့ကြာတဲ့နေရာမှာတောင်းဖို့ထားဆောင်ရမယ်သို့တော့ခုနပြောတဲ့ပြည်နယ်စောက်တက်လားသုံးမွေးလေးပြည်နယ်ရဲလားအဲ့လိုမျိုးဟာကဒီအစုရအောက်မှာပဲအ ਨੇ စုစီမံခန့်ခွဲမှုလို့ဒီရှိရမယ်နော်မဟုတ်ဒီနိုင်ငံတော်ကိုဆက်ကြည့်တဲ့တမဖြစ်စေရဘူးဆိုတာလည်းဟိုကျွန်တော်တို့မှရွေထားပြီးသားဖြစ်ပါတယ်
အဲ့အခုຫນွေဦးတော်လိုက်ရေးနဲ့ပတ်သက်ပြီးတော့ဟိုဆိုလိုတာຫນွေဦးတော်လိုက်ရေးမှာပါလာတဲ့ဥမာ NUG တို့ဆွဆွားရဆရာပြောပြမိမဲ့ဒီ NUG တို့ဒီ PDF တို့သူတို့ဖွဲ့ထားတာနဲ့ဘလို့ပေါင်းဆက်မှုတွေရှိနေလဲပေါ့နော်အဲ့ဒါ
အခုလောလောဆယ်ကျွန်တော်တို့နေမှာလဲဟို PDF ရှိတယ်ဒါလေး NUG အောက်မှာဟိုသူတို့ရဲ့တံပေါ်လေ NUG တပ်ပုံစံမျိုးနဲ့ရတည်နေတာရှိတယ်။အာတကယ်တမ်းပြောရင်ကျွန်တော်တို့ပြည်နယ်အစိုးရနဲ့ NUG အစိုးရနဲ့ကမူရသဘောတူညီမှုဟိုရှိပြီးသားဖြစ်ရမယ်။အခုကတော့တချို့တည်းတာတော့ရှိတယ်။အာကျွန်တော်တို့ကလေလူတိုင်းကဒီမြောင်းလိုက်ပြုတ်ဖို့ဒီစက်နာရှိပြုတ်ချဖို့ကတိုက်နေတော့ကျွန်တော်တို့ကဟိုဘယ်လိုပြောမလဲနားမလည်မှုနဲ့ဟိုလက်တွဲလုံနေကြတာရှိပါတယ်။တကယ်တမ်းတိုင်းပြည်အခြေအနေကောင်းတဲ့တနည်းကြည့်ဒီပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရကဒီတက်ကိစ္စကတိချာညင်နိုင်ရမယ်ပြည်တော်စုအစိုးရကသူကြိုက်တဲ့နေရာမှာတက်လာထောက်လို့မရဘူးဟိုတော့သူဖွဲ့လို့လည်းမရဘူးဗောလေပြည်နယ်ရဲ့သဘောတူညီချက်ရဟိုကျွန်တော်တို့တက်ဒီနေရာချက်ထားမှုတို့လှုပ်ရှားမှုတို့အဲ့လိုမျိုးဟာတွေဖြစ်ရမယ်အခုလည်းပဲကျွန်တော်တို့လှုပ်လှုပ်ရင်းနဲ့လည်းညင်နိုင်ကြပါတယ်ဟိုမှာအလေပိုင်းတိုင်းဆိုတာတော့ကျွန်တော်တို့ပြည်နယ်ထဲမှာရှိတယ်အခုထိပါပဲလွယ်ကော်ဒီမော့ဆိုဆို PDF ရှိတယ်အနောက်မှာ AUG ကနေတိုင်းရဲ့အခြေချတာဒီရှိတယ်ဒါကအောက်ခြေပေါ့နော်အပေါ်မှာတော့ကျွန်တော်တို့လည်းညီနိုင်မှုဟိုမြေလားလောက်ပါတယ်တောင်ပေါင်းစုဒီစီစီစီကိုထောင်းလိုက်ဖွက်လိုက်ပြီးတဲ့နောက်ပိုင်းမှာတော့ဟိုဟိုအခြေချလိုက်
မိုင်းကျနေရဲ့အစီအစဉ်ဖြစ်ပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါတော်လိုင်းရဲ့အားစုတွေကမြို့ပေါင်း85မြို့ကိုထိတ်ချုပ်ထားပြီးလို့မီဒီယာသတင်းတွေကဖော်ပြကြသလိုနေ့စဉ်သတင်းတွေမှာလည်းနေမြေတွေပို့ပြီးထိတ်ချုပ်နိုင်တဲ့သတင်းတွေကိုတွေ့ရပါတယ် ဒီလိုအချိန်မှာတော်လိုင်းရာစုတွေကဘလို့ပဲပုံစီမှာအုပ်ချုပ်နေတယ်လဲဆိုတာကိုစောင့်ပါရှင်ပြည်သူတွေကတင်ပြထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေတော်လိုင်းအင်အားစုထိန်းချုပ်နယ်မြေတွေမှာအရေးကြီးလိုအပ်လာတဲ့အုပ်ချုပ်ရေးနဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတော်လိုင်းအင်အားစုတွေကမြို့ပေါင်း
85မြို့ကိုတိမ့်ပိုက်ထိန်းချုပ်ထားတယ်ဆိုတဲ့သတင်းတွေကိုမီဒီယာတွေမှာဖော်ပြတာတွေ့ရပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကလည်းတော်လိုင်းအင်အားစုတွေအပီးပိုင်တိမ့်ပိုက်ထိန်းချုပ်ထားတဲ့မြို့85မြို့အကြမ်းဖက်စစ်တပ်မြို့ပြင်ထွက်မရအောင်တော်လိုင်းအင်အားစုတွေကဝိုင်းပတ်ထိန်းချုပ်ထားတဲ့မြို့100မြို့ပြည်သူတော်လှန်စစ်ဖြစ်ပွားနေသောမြို့86မြို့အကြမ်းဖက်စစ်တပ်ထိန်းချုပ်ထားစေမြို့96မြို့ရာဂိုင်းနှုန်းအားဖြင့်တနိုင်ငံလုံးမှာစစ်ကောင်စီထိန်းချုပ်ထားတဲ့မြို့က 88 VVDV ကတင်ဆက်တဲ့ပြည်သူများသို့အောင်စကားအစီအစဉ်မှာပြောကြားခဲ့ပါတယ်။နေစဉ်သတင်းတွေအရာလဲတိုင်းဒေသလက်နက်ကိုင်အင်အားစုဤအူတွေနဲ့တော်လိုင်းအင်အားစုတွေဟာမြို့တွေရွာတွေတစတဲ့တစတိုးလို့တိမ့်ပိုက်လာကစိုးမိုးထိန်းချုပ်နယ်မြေတွေလဲပိုမိုကျေပြန့်လာနေတာကိုကြားသိနေရပါတယ်။စိတ်ဝင်စားစရာကောင်းတာကအဲ့ဒီလိုဤအူတွေနဲ့တော်လိုင်းအင်အားစုတွေ တိုက်ခိုက်သိမ့်ပိုက်ထိန်းချုပ်ထားတဲ့နယ်မြေတွေမှာတနည်းအားဖြင့်စစ်ကောင်စီအုပ်ချုပ်ရေးရပ်ဆိုင်သွားတဲ့လွတ်မြောက်နယ်မြေဒေသတွေမှာအုပ်ချုပ်ရေးကိုဘယ်လိုထူထောင်နေကြသလဲ။ကျမကြီးပညာရေးလမ်းပန်းဆက်သွယ်ရေးစတဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုဘယ်လိုဆောင်ရွက်နေကြသလဲဆိုတာပဲဖြစ်ပါတယ်။MNDAA TNLA ကောင်းဆောင်တွေဟာလာရှူကြောင်မဲမိုးကုတ်မိုးမိတ်မြို့တွေအပါအဝင် သူတို့တိမ့်ပိုက်ထားရမြို့တွေမှာလူလူတွေ့ဆုံပွဲတွေပြုလုပ်ပြီးအုပ်ချုပ်ရေးရန်တရားလေပတ်နိုင်ဖို့ရှင်းပြတာကျမ်းမာရေးလုပ်ငန်းတွေကို CDM ဝန်ထမ်းတွေနဲ့လေပတ်နေတာဒါအပြင်မန္တလေး PDF တွေရဲ့အုပ်ချုပ်ရေးတင်နန်းပေးတာတွေကိုမီဒီယာတွေသတင်းတွေမှာမြင်တွေ့နေရပါတယ်လွတ်မြောက်နယ်မြေတွေရဲ့အုပ်ချုပ်ရေးပိုင်းကိုလေ့လာကြည့်ရင်အကြမ်းဖျင်းအဖြစ်နှစ်ပိုင်းခွဲကြားလေ့လာရမယ်ထင်ပါတယ်တိုင်းရင်းသားလက်နက်ကိုင်အင်အားစု EAU တွေထိန်းချုပ်ထားတဲ့နယ်မြေနဲ့ NUG လက်အောက်ခံတပ်ဖွဲ့တွေအဖွဲ့စည်းတွေထိန်းချုပ်ထားတဲ့နယ်မြေဆိုပြီးတော့ဖြစ်ပါတယ်။ EAU တွေမှာကအရင်ကတည်းကငကိုကတည်းကသူတို့ဖွဲ့စည်းပုံသူတို့ဥပဒေသူတို့အုပ်ချုပ်ရေးရန်တရားပုံစံနဲ့သူတို့ရှိပြီးသားဖြစ်ပါတယ်။ပြီးတော့အဲ့ဒီဒေသတွေမှာ NUG အုပ်ချုပ်ရေးရန်တရားတက်ရောက်မှုလည်းမရှိပါဘူး။အာဏာလျာနယ်ဖြစ်နိုင်တာအုပ်ချုပ်ရေးပုံစံမပြီးမပြင်းတဲ့ရှုပ်ထွေးမှုတွေဖြစ်နိုင်တာက NUG ထိန်းချုပ်နယ်မြေဒေသတွေမှာဖြစ်တယ်လို့လေ့လာစောင့်ကြည့်သူတွေကထောက်ပြကြပါတယ်။အထူးသဖြင့်စကိုင်းမန္တလေးနဲ့မကွေးဒေသတွေမှာပါ။အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးအဖွဲ့ပကဖပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအဖပြည်သူ့လုံခြုံရေးအဖွဲ့ပလဖတွေရဲ့ကြားမှာအချင်းချင်းအဆင်မပြေပို့တိုက်မှုတွေဖြစ်တာအားပြိုင်မှုတွေနဲ့လုပ်ပိုင်ခွင့်တွေမရှင်းလင်းတဲ့အတွက် ကျုံတွေ့ရတဲ့ပြဿနာတွေအကြောင်းသတင်းတွေမှာဆိုရှယ်မီဒီယာတွေမှာမကြာခဏမြင်တွေ့ရလိမ့်ရှိပါတယ်။သမိုင်းပညာရှင်ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ဆောင်းပါးမှာအညာကပသုံးလုံးပြဿနာကို 2024 မေနဆက်3ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်။အဲ့ဒီသုံးသက်ချက်မှာပသုံးလုံးအဖွဲ့တွေဟာလက်နက်အားကိုနဲ့ရန်ကားမှုမတရားအခွန်ကောက်ခံမှုရာဇဝမှုမျိုးစုံကျူးလွန်မှုတွေအကြောင်းကိုတင်ပြထားတာတွေ့ရပါတယ်။ အလားတူပါပဲ။NUG အောက်ခြေရန်တရားရုပ်ရင်းနေဟုဒေါက်တာတီဇာဆန်းဝေပန်းဆိုတဲ့ဆောင်းပါးကိုမြန်မာနိုင်ငံက 2024 မေလ 3 ရက်နေ့မှာဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာအမျိုးသားညီညွတ်ရေးအစိုးရ NUG လက်အောက်ခံအုပ်ချုပ်ရေးနှင့်လုံခြုံရေးအဖွဲ့များကျင့်ဝတ်စည်းကမ်းရော့ရဲမှုဖောက်လွဲဖောက်ပြန်မှုပုံမှုဆိုးဝါးလာခြင်းကိုကင်တွယ်ဖြေရှင်းရန်တုံ့ဆိုင်နေပါကလူထုထောက်ခံမှုကြာဆင်းပြီးတော်လိုင်းရေးကာလကြာမြင့်နိုင်သည်ဟုထင်ရှားသည့်တပိတ်ကောင်းဆောင် ဒေါက်တာတေဇာဆန်းကဝေဖန်လိုက်သည်လို့ဖော်ပြထားတာတွေ့ရပါတယ်။ဒေါက်တာတေဇာဆန်းဟာဆရာဝန်တဦးဖြစ်ပြီး 2021 ဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းစဉ်က82နှစ်ဆောင်းကြည်ရေးခြင်းကိုချိုးဖျက်ကမန္တလေးစစ်တပ်သူရှေ့မှာပထမဆုံးဦးဆောင်ဆန္ဒပြခဲ့သူဖြစ်ပြီးအခုအချိန်ထိမြေပြင်မှာရှိနေတဲ့တော်လိုင်းရေးခေါင်းဆောင်တဦးဖြစ်ပါတယ်။NUG အုပ်ချုပ်ရေးရန်တရားမှာပကဖ ပါအဖပါလာဖာဆိုပြီးလုပ်ငန်းတာဝန်တွေခွဲခြားသတ်မှတ်ထားတာတွေ့ရပါတယ်။စနစ်တကျဖြစ်စေဖို့ရည်ရွယ်ထားပေမဲ့လက်တွေမှာစာရွက်ပေါ်မှာလို့အဆင်ပြေပြေဖြစ်မနေဘူးဆိုတာတွေ့နေရပါတယ်။ဒေါ်လာရေးကာလမှာပုံမှန်အနေအထားမျိုးပုံစံနဲ့အုပ်ချုပ်ဖို့ကြိုးစားသလိုဖြစ်နေသလား theory များဆန့်လွှဲနေသလားလို့ဝေဖန်သူတွေလည်းရှိပါတယ်။အဆိုးဆုံးကတော့ဒေသန္တရအုပ်ချုပ်ရေးတာဝန်ယူထားသူတွေအထူးသဖြင့်ပါဖတ်တောင်းယူထားသူတွေဟာတက်ဆိုင်ရနေမြေတွင်မှာမရှိတာမြေပြင်မဆင်းတာတွေဟာပြဿနာတွေရဲ့အရင်းကအကြောင်းရင်းပဲလို့စောင့်ကြည့်လေ့လာသူတွေကထောက်ပြကြပါတယ်ပြီးခဲ့တဲ့ဩဂုတ်လဆန်းပိုင်းကစကိုင်းဒေသလွတ်မြောက်နေမြေတချို့ကိုရောက်ရှိခဲ့တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတူဦးကလည်းသူ့အတွေ့အကြုံတွေကိုအခုလိုပြောပြပါတယ
်ကျွန်တော်အနေနဲ့စကိုင်းဒေသကို MODV ရဲ့သုံးဖို့နေမြေတကူရောက်ခဲ့တဲ့အခါမှာမြေပြင်အုပ်ချုပ်ရေးတွေစတင်နေတာကိုတွေ့ရပါတယ်လူအချက်တွေအများကြီးရှိသေးတယ်ဆိုပေမဲ့ဒေတာရဲ့ organic ဖြစ်တဲ့အုတ်ချွေးဖြစ်ထွန်းမှုတွေကိုလည်းကျွန်တော်တွေ့တယ်။ဒါကို NUG ပြည်ထောင်စုဌာနအနေနဲ့မြေပြင်ချီနေကိုနားလည်ဖို့နဲ့ဒေတာရဲ့အုတ်ချွေးမှုပုံစံကိုမပြတ်ရင်းစေဘဲနဲ့ဟိုကောင်းမွန်တဲ့အုတ်ချွေးစနစ်ဖြစ်အောင်တော့တဖြည်းဖြည်းပြုရင်းတဲ့ပုံစံမျိုးဖြစ်ဖို့ကြိုးစားတဲ့လို့ဒါကျွန်တော်တို့ထင်ပါတယ်။နောက်တစ်ခုကတော့အရေးကြီးတဲ့တရားဥပဒေစိုးမိုးရေးနဲ့နေမြေလုံခြုံရေးလိုကိစ္စကိုတော့အခုထပ်ပိုပြီးအလေးထားပြင်ဆင်ဖို့လိုအပ်နိုင်မယ်လို့ထင်ပါတယ်။အဲ့လိုမလုပ်နိုင်တော့ပြည်သူ့ယုံကြည်မှုကျဆင်းသွားလိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ်။နောက်တစ်ခုကတော့လူတို့ရဲ့အခြေခံလွှဲချက်တွေဖြစ်တဲ့ပညာရေးလိုကိစ္စမျိုးတွေကရေရှည်နာကတ်ကိုမျှော်ရည်တဲ့စဉ်းစားချက်မျိုးတွေဖြစ်ဖို့လိုပါတယ်။နောက်ကျမကြီးလိုကိစ္စမျိုးဆိုရင်ကုသရေးတစ်ခုတည်းကိုပဲဇောင်းပြီးဆောင်ရွက်နေတာမျိုးဖြစ်ပြီးပြည်သူ့ကျမကြီးခန္ဓာ public health ခန္ဓာကလုံးဝပျောက်ဆုံးနေရတာမျိုးကဟိုပုံပြီးဂရုစိုက်တင်တယ်လို့ထင်ပါတယ်။တခြားလွှဲချက်တွေလည်းတော့အများကြီးတော့ရှိပါသေးတယ်ခင်ဗျာ။အရေးကြီးတဲ့လွှဲချက်တွေပြောချင်ဖြစ်ပါတယ
်။နိုင်ငံရေးတက်ကြွလှုပ်ရှားသူတူပြောသလိုပါပဲ။မြေပြင်အခြေအနေတွေအသိရှိနားလည်နိုင်ဖို့အုပ်ချုပ်ရေးအဓိကတာဝန်ယူရတဲ့ NUG ရဲ့ပြည်ထရေးဝန်ကြီးဌာနဟာမြေပြင်ဆင်းဖို့လိုအပ်နေတယ်လို့ထောက်ပြသူတွေလည်းရှိပါတယ်။နိုင်ငံရေးသူတေတီတူကတော့ NUG အစိုးရဟာတော်လိုင်းရေးကာလအစိုးရဖြစ်ပါတယ်။နေပြည်တော်မှာထိုင်နေတဲ့ပုံမှန်အနေထားအစိုးရမျိုးမဟုတ်ပါဘူး။ဒါကြောင့်အုပ်ချုပ်ရေးကိစ္စရပ်တွေကိုတော်လိုင်းရေးအစိုးရပုံစံနဲ့ကင်တွယ်ဖြေရှင်းတဲ့။အထူးသဖြင့် Local Governance ကိုတာဝန်ယူပုံဖော်နေရတဲ့ပကဖပအဖပလဖတွေရဲ့ဆောင်ရွက်ချက်တွေကိုပြန်ပြီးစမ်းစစ်သုံးသပ်တဲ့ assessment တွေလုပ်တင်တယ်။ပိုပြီးရှင်းလင်းတိကျတဲ့မူဝါဒတွေမဟာဗျူဟာတွေချမှတ်တင်ပါတယ်။ဒါမှသာထိရောက်စနစ်ကျတဲ့အုပ်ချုပ်ရေးဖြစ်လာပြီးဒေသခံပြည်သူတွေရဲ့ယုံကြည်လေးစားမှုကိုရရှိနိုင်မှာဖြစ်တယ်လို့နိုင်ငံရေးသူတည်တည်တူဦးကသုံးသပ်ပြောကြားပါတယ်ခင်ဗျာ
။ဒီနေ့နဲ့ကမ္ဘာမြန်မာမီဒီယာပြည်ခွင့်မှာအခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလဲရောက်လို့လာပါပြီ။စစ်ကောက်စီထိ ंछ ုပ်လို့မရတော့တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုဘယ်ဖွဲ့တွေကထိ ंछ ုပ်ထားကြပါသလဲ။ ISP မြန်မာကပိုင်းခြားတုံ့သက်ထားပါတယ
်။မြန်မာတရုတ်နယ်စပ်မှာတရားဝင်တည်ရှိတဲ့ကုန်သွယ်ရေးစခန်းနဲ့ဂိတ်ရှိခုရှိတဲ့အနက်6ခုကိုတိုင်းသာလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်ထားပါတယ်။အာနာသိမ်းမှုနောက်ပိုင်းအဆိုပါစခန်းနဲ့ဂိတ်6ခုရဲ့ကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ6ဘီလီယံထက်မနည်းရှိပါတယ်။မူဆယ်နယ်စပ်စခန်းဆိုရင်တရက်တာကုန်သွယ်မှုပြန်မြအမေရိကန်ဒေါ်လာ6တန်ခွဲဝန်းကျင်ရှိပါတယ်။မူဆယ်နယ်စပ်စခန်းကိုညီနောင်မဟာမိတ်၃ဖွဲ့ကထိန်းချုပ်ထားတာပါချင်းရွှေဟော်စခန်းကတော့တရက်ပြန်မြကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ၁တန်းကျော်ရှိပါတယ်အဲ့ဒီစခန်းကိုမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်ကထိန်းချုပ်ထားပါတယ်အခုအချိန်မှာနယ်စပ်စခန်းတွေသာမကရှမ်းမြောက်ကုန်သွယ်ရေးလမ်းတစ်ခုလုံးရပ်တန့်သွားနေတာပါပုံမှန်လေပတ်နေတဲ့ကုံသွေးရေးလမ်းတွေရက်တန့်သွားတဲ့နောက်လမ်းကြောင်းတစ်တွေရှာဖွေနိုင်ဖို့စစ်ကောင်စီကကြိုးပမ်းနေပါတယ်။ထိုင်းနယ်ကုံသွေးရေးမှာရန်ကုန်ကော့တောင်ရနောင်းကိုရေလမ်းကတဆင့်ကုံသွေးဖို့စစ်ကောင်စီကလှုပ်ဆောင်ခဲ့ပါတယ်။ကရင်ပြည်နယ်ဘက်မှာတော့မြဝတီနယ်ဆက်စခန်းကိုဖွင့်ထားပေမဲ့အာရှလမ်းမကိုအသုံးပြုလို့မရသေးပါဘူး။ဘင်္ဂလားဒေ့ရှ်နယ်ကုံသွေးရေးမှာတော့ကော့ဇာကနေမောင်တောနဲ့စစ်တွေအစားရ ရန်ကုန်လမ်းကြောင်းကိုအစာထိုးအသုံးပြုလာတာပါတရုတ်နယ်ကုန်သွယ်ရာမှာတော့တောင်ကြီးကျိုင်းတုံလမ်းကနေတဆင့်မိုင်းလန်းဂိတ်ကိုအသုံးပြုနေပါတယ်တာချင်လိပ်အရှိဘက်ကဝမ်ပုံစိတ်ကန်းကိုအသုံးပြုပြီးလမ်းတစ်ဖောက်တာမျိုးလဲဖြစ်လာနိုင်ခြေရှိပါတယ်နေဆက်ကုံသွဲရေးလမ်းကြောင်းတွေရက်တန့်သွားတာနဲ့အတူတစ်ဖက်မှာလည်းတရားမဝင်ကုံသွဲမှုကမြင့်မားလာပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနဲ့တရုတ်နိုင်ငံတို့ကထုတ်ပြန်တဲ့ကုံသွဲမှုစီရင်တွေကို ISB မြန်မာကနှိုင်းရှင်ကြည့်ခဲ့ပါတယ်။သုံးနှစ်တာအတွင်းစရင်ဖော်ပြချက်တွေမှာအမေရိကန်ဒေါ်လာ38ဘီလီယံထိကွာဟနေပါတယ်။ဒါဟာတရားမဝင်ကုံသွဲမှုတွေများပြားနေတာပါတရားဝင်ကုံသွဲမှုတွေပြန်ဆနိုင်ဖို့တရုတ်နိုင်ငံဘက်ကတွန်းအားပေးနေပေမဲ့အလုပ်ဖြစ်နိုင်ခြေမရှိသေးပါဘူးတရုတ်နဲ့မြန်မာအကြားစီးပွားရေးဆက်ဆံမှုဟာနောက်3နှစ်နောက်ပိုင်းမှသာပိုကောင်းနိုင်မယ်ဆိုတဲ့အမြင်တွေလည်းအများအပြားရှိနေပါတယ်ဒီအချက်ကို2023ခုနှစ်မှာ ISB မြန်မာကကောက်ယူခဲ့တဲ့တရုတ်မြန်မာဆက်ဆံရေးသဘောထားအမြင်စစ်တမ်းတွေမှာတွေ့ရတာပ
ါ VOA ရုပ်သံရဲ့အစီအစဉ်တွေကို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခုတော့ဒုဒုမြင်တွေကိုနားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးတန်တာကျော်ကတင်ပြပြန်ကြားပေးထားပါတယ်
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်။ကိုင်းတိုင်းဒေတာကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ဒေတာကနေပြီးဗျူရီသတင်းတွေကိုအမြဲတမ်းနားထောင်နေပါတယ်ဗျာလို့ရေးလာတဲ့သောရရှင်ဖေးနိုင်ကျေးဇူးအထူးတင်ပါတယ်နော်ဘေကင်ကျမ်းမာပါစေလို့ဆုတောင်းပါတယ်ရှင်ဦးတောင်းဆိုတဲ့သောရရှင်ရေးလာတဲ့စာကတော့မေတ္တနာကျော်ကြီးတဲ့ကျွန်တော်အီးမေးလ်လိပ်စာပို့တာမပြည့်စုံဘူးလို့စာရန်ပေါ်နေတာဘလို့ပို့ရမယ်ဆိုတော့နမူနာလေးပို့ပေးစီချင်ပါတယ်ဗျာဖြစ်နိုင်ရင်ပေါ့တဲ့အဲ့တော့သူက VOA မနေ့ပိုင်းအစီအစဉ်ရေဒီယိုဖမ်းယူလို့တော့မရဘူးဗျာလို့ရေးလာပါတယ်။ဟုတ်ကဲ့ပါဦးတောင်းရင် email လိပ်စာနမူနာကဒီလိုပါ burmese@voanews.com ဖြစ်ပါတယ်။စလုံးပေါင်းပေးရမယ်ဆိုရင်တော့ burmese နောက်ပြီးတော့ @voanews.com ဖြစ်ပါတယ်နော်။နောက်တစ်ခုဦးတောင်းမေးလာတာမျိုး VOA မနေ့ပိုင်းအစီအစဉ်ရေဒီယိုထုတ်လွှင့်ချက်နဲ့ပတ်သက်ပြီးတော့တော်ရရှင်နေစာရေးလာကြတာတွေတော်တော်များများရရှိပါတယ်ရှင်။တင်ရီဦးဆိုတဲ့တော်ရရှင်ကရေဒီယိုအစီအစဉ်တွေဖမ်းလို့မရတာဘာကြောင့်မလဲတဲ့ဖမ်းမရတာလင်းငါရဲ့ရှိသွားပါပြီလိုင်းမီတာပြောင်းသွားတာလားအချိန်ပြောင်းသွားတာလားကျေးဇူးပြုပြီးစပြန်ပေးပါအောင်ခင်ဗျာတဲ့ဇူလိုင်လအစောပိုင်းတွေကရေးလာတဲ့စာဖြစ်ပါတယ်တော်ရရှင်နောက်တစ်ယောက်ဆော့စီဖိုးဆိုတဲ့တော်ရရှင်ကတော့
နောက်ပိုင်းရေဒီယိုအတန်လိုင်းထုတ်လွှင့်မှုနားထောင်ရတာအဆင်မပြေတာတစ်လလောက်ရှိပါပြီကုတ်ရေဒီယိုများတစ်ခုခုဖြစ်လာလို့တခြားသူတွေလည်းအဲ့ဒီလိုပါပဲအင်တာနက်ကနေဝင်ကြည့်ဖို့ကလည်းလိုင်းအလောက်မကောင်းလိုင်းတိုမီတာ31 41တို့ကနေလွှင့်တာအဆင်ပြေဆုံးပါပဲမနက်ပိုင်း 9:06-6:53 ညပိုင်း 9:03-23 တို့ကအဆင်ပြေဆုံးဖြစ်ပါတယ်ရေဒီယိုနားထောင်တာ2:20ကျော်ပါပြီမအေးတန်တာကျော်ရဲ့မြန်မာပြည်ပေးစာမှပုံမှန်မေလဒုတိယပတ်လောက်အမြဲတမ်းအမေများနေ့အတွက်တချင်းတောင်းနေကြနောက်ပိုင်းတချင်းတောင်းလို့မရတာနဲ့လိုင်းအဆင်မပြေတာနဲ့စာမပို့ပြတော့တာပါ
ဟုတ်ကဲ့ပါအခုပြဿနာတော့ဒီသောရရှင်တစ်ခေါက်စာရေးလာရပြန်ပါပြီနော်နောက်ထပ်နိုင်ဂျီဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ view ရေမနေ့ပိုင်းရေဒီယိုဖမ်းလို့မရဖြစ်နေလို့ပါဒါကြောင့်လိုင်းတိုနံပါတ်လေးတစ်ခေါက်ပြောပြပေးစီချင်ပါတယ်ကျေးဇူးတင်ပါတယ်တဲ့ဦးလမြိုင်မြန်မာကတော့ view ရေဒီယိုအစီအစဉ်ကိုအင်တာနက်လိုင်းမကောင်းလို့အားကိုးပြီးတော့နားထောင်နေရတာပါ VOA Radio မနက်ပိုင်းအစီအစဉ်6နာရီနဲ့9နာရီထုတ်လွှင့်မှုကိုခရိုင်ဖမ်းယူနားထောင်နေတဲ့ kHz 585ကနေဖမ်းယူလို့မရတာရက်တော်ကြာနေပါပြီ။မနက်ပိုင်းအစီအစဉ်မလွင်တာလား kHz ပြောင်းသွားတာလားကျေးဇူးပြုပြီးတော့ဖြေကြားပေးပါတဲ့။ဟုတ်ကဲ့ပါရှင်။ဒီသောရရှင်နေအပောင်းဝင်တခြားစာရေးလာကြတဲ့သောရရှင်နေအားလုံးသိကျင်နေမဲ့သောရရှင်နေအားလုံးကိုဖြေကြားပေးကြပါရနော်။ကျမတို့ VOA မြန်မာဌာနမနက်ပိုင်းအစီအစဉ်လိုင်းတူထုတ်လွှင့်မှုကိုရက်ကန်တဲ့မရှိရဆိုင်ထားပါလေ။ညဝိုင်းအစီအစဉ်ကတော့လိုင်းတူဝါနေပြီးလွှင့်မြဲနေရကနေလွှင့်နေပါလေရှင်။မနက်ပိုင်းအစီအစဉ်ကိုဖမ်းယူနာဆင်ခြင်တဲ့သူတွေအနေနဲ့ဒီရေဒီယိုသုံးလို့မရပါမယ်လေ။လူလူမိတ်ဆွေရုပ်သံလိုင်း Facebook နဲ့ YouTube နဲ့ viewing internet စာမျက်နှာဖြစ်တဲ့ bamis.voanews.com တို့မှာတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါလေ။ကျမတို့အစီအစဉ်ဒီကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။အစီအစဉ်ထုတ်လွှင့်မှုနဲ့ပဲပတ်သက်ပြီးတော့ဒီတစ်ပတ်တော့အစာရေများများပြန်ရတာဖြစ်ပါတယ်။မောင်မောင်ဆိုတဲ့သတင်းရှင်မေးလာတာကနေ့စဉ်တိုက်ရိုက်ထုတ်လွှင့်နေတာရှာမတွေ့လို့မနေ့ပိုင်းညပိုင်းအစီအစဉ်မတွေ့ရပါဘူးတဲ့။ဟုတ်ကဲ့ကျွန်မပြန်မေးထားပါရယ်နော်။ဘယ်မှာကြည့်တာပါလဲလို့ပါ။ Facebook YouTube စသဖြင့်အတိအကျပြောပြပါပြင်ဆင်ပေးပါမယ်နော်။အကြောင်းလည်းပြန်ပါမယ်။နောက်ထပ်သတင်းရှင်တစ်ယောက်ကလည်းဇူလိုင်လ28ရက်နေ့မှာထပ်ပြီးတော့စာရေးလာပါတယ်။ဒီမနေ့ live မရှိဘူးလားဗျာတဲ့။သတင်းမကြည့်ရသေးလို့ပါတဲ့။ဟုတ်ကဲ့ပါရှင်။ဘယ်ကကြည့်တာပါလဲနော်။ YouTube ကကြည့်ရပြည့်သက်တွေဆိုရင်တော့ဟုတ်ပါတယ်။ဟိုရက်ပိုင်းတုန်းကလိုင်းကျနေပါတယ်။နှစ်ရက်လောက်ပါ။တနင်္ဂနွေတနင်္လာလောက်ဖြစ်မဲ့တင်ပါတယ်။အခုတော့ပြန်ကောင်းသွားပါပြီ။တခါတလေမှအခုလိုမျိုးလိုင်းတစ်ခုခုကျသွားတဲ့တာမျိုးဖြစ်တတ်ပါတယ်။သူ့ဘာသူဒီ internet အဆက်သွင်းနေဖြစ်တာပါ။အဲ့လိုတခါတလေလိုင်းတစ်ခုမှကြည့်လို့မရဘူးဆိုရင်နောက်တစ်ခုကိုပြောင်းကြည့်ကြည့်ဖို့အကြံပေးချင်ပါတယ်ရှင်။Facebook မရရင် YouTube မရရင် Facebook ဒါမှမဟုတ်လေကျမတို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com တနေရာမဟုတ်တနေရာမှာလာပါတယ်ဒါမှမဟုတ်လေလူလူမိတ်ဆွေရုပ်သံ line ကနေပြီးတော့ဒီဂျိုရူးကနေပြီးတော့ဖမ်းယူကြည့်ရှုလို့ရပါတယ် DVV စလောင်းလွယ်တယ်ဆိုရင်လည်း DVV ကနေပြီးတော့ VOA အစီအစဉ်ကိုပြန်လွှင့်ပေးတဲ့အတွက်ကြောင့်မလို့ VOA ရဲ့ TV အစီအစဉ်ကို DVV ရုပ်သံ line ပေါ်မှာကြည့်ရှုနိုင်ပါတယ်ရှင်အခုလိုမျိုးအစီအစဉ်တွေကိုအားပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကျမတို့ view ကိုရေးလာကြတဲ့စာတွေထဲမှာမြန်မာနိုင်ငံမှာနေ့စဉ်ကြုံတွေ့နေရတဲ့လူမှုကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးစီရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုယ်ပိုင်မြင်တွေကိုရေးလာတဲ့သောရရှင်တွေရဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီထဲမှာစာရေးနေကြသောရရှင်တယောက်ရေးလာတာကတော့
ကျွန်တော်ကပါရီအိုလံပစ်အားကစားပွဲတော်မှာမြန်မာနိုင်ငံကိုစားပြုမာရသွန်အပြေးပြိုင်ပွဲဝင်ရောက်ရှင်ပြိုင်မှုအပြေးလက်ချက်နေတဲ့တတော်မဟာသီရိသုဒ္ဓမအောင်ပဒန်းဖြစ်ပါတယ်ဒါလို့အပြေးလေးကျင့်နေရင်နဲ့တခြားတစ်ဖက်မှာလည်းရှောင်းလင်းပညာရှောင်းပုံးခြင်းနဲ့ကိုယ်ခံပညာကိုယ်ပဲခံနေရခြင်းတွေကိုလည်းလေ့လာစီးပူးသင်ကြားနေပါတယ်ကျွန်တော်ကဘ ഹു တုဒ္ဒအင်မတန်အားနေပါတယ်ဒါကြောင့်သိကျင်တာလေးရှိလို့ဘ ഹു တုဒ္ဒအနေဖြင့်မေးပါရစေအမေရိကန်နိုင်ငံရဲ့ CIA အဖွဲ့ FBI အဖွဲ့တွေကဘယ်ဝန်ကြီးဌာနလောက်ကအဖွဲ့စီးတွေပါလဲဒါမှမဟုတ်သူတို့ကြည့်ပဲတီးတန့်လွတ်လပ်တဲ့အဖွဲ့စီးတွေလားဒါမှမဟုတ်သမရကပဲဓာတ်ရိုက်ညွှန်ကြားကင်တွေတာလားသိပါရစေမြန်မာနိုင်ငံအမြန်ငြိမ်းချမ်းပါစေဆက်နာရှင်စနစ်ကြာရှုံးပါစေလို့ဆုတောင်းနေပါတယ
်သောရရှင်အောင်ပဒန်းဖြစ်ပါတယ်ဒီသောရရှင်ကဒီတစ်ခေါက်သူထုံးစံအတိုင်းပဲသူ့ရဲ့ခက်ရွရွလေးတန်လေးနဲ့စာရေးလာရင်ねသိကျင်တာကိုလည်းမေးလာတာပါ CIA နဲ့ FBI အဖွဲ့ကဘယ်ဝန်ကြီးဌာနလက်အောက်အဖွဲ့စည်းတွေလဲတဲ့ဟုတ်ကဲ့ပါဒီမှာဖြေရမယ်ဆိုရင် FBI ကတော့ဝန်ကြီးဌာနလက်အောက်ကဖြစ်ပြီး CIA ကတည်ကြားရက်တည်တဲ့အစိုးရအေဂျင်စီဖြစ်ပါတယ်ပြီးတော့ Director of National Intelligence အမျိုးသားထောင်လှရေးအကြီးအကဲစီကိုတရင်ပို့ရတာဖြစ်ပါတယ်သူကကမ္ဘာနိုင်ငံတွေနဲ့အစိုးရတွေရဲ့တရင်အချက်လဲစူးစမ်းထိန်းသိမ်းခြင်းကိစ္စတွေကိုဆောင်ရွက်ပါတယ်ဝေဖန်သူတွေကတော့ဒီတခြားနိုင်ငံတွေရဲ့အရေးခင်းတွေကို CIA ကဝင်ဆွဲဖတ်တယ် American ရဲ့ဩဇာအာဏာချဲ့ထွင်ပြီးတော့လှုပ်ဝဲလှုပ်ကြံနေဒီလိုမျိုးစစ်စင်ရေးတွေကိုကြဲကြဲပြင်းပြင်းဆောင်ရွက်တယ်ဆိုတော့ဝေဖန်တာပါသူကပြည်ပမှာလှုပ်ရှားရတဲ့အဖွဲ့ဖြစ်ပါတယ် FBI ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရိုကတော့တရားရေးဌာနလက်အောက်မှာရှိပါတယ်သူကလည်း CIA လိုပဲအမျိုးသားထောင်လှမ်းရေးအကြီးအကဲကိုတင်ပြရပါတယ်နောက်ပြီးတော့သူကရှင်းနေကျုပ်စီကိုတင်ပြရတာဖြစ်ပါတယ် FBI အရှိဆိုရင် Federal Bureau of Investigation ပေါ့နော်ဒီပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရိုကအမေရိကန်နိုင်ငံရဲ့အဓိကစုံစမ်းစစ်ဆေးရေးအဖွဲ့လည်းဖြစ်ပြီးတော့ဘိုးအစိုးရရဲ့အမှုကင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေပြည်ရင်းထောက်လှမ်းရေးလုပ်ငန်းတွေကိုဆောင်ရွက်တာဖြစ်ပါတယ် အကြံပေးမှုတိုက်ဖြည့်ရေးနောက်ပြီးတော့ဒီဟိုထောက်လန်းမှုကိုတံပြန်ထောက်လန်းရေးနောက်ပြီးတော့ဒီရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖော်ထုတ်မှုတွေလုပ်ပြီးတော့ပြည်အောင်စုမှုကအမျိုးအစား100ကျော်ကိုထောက်လန်းကင်တွေ့ရပါတယ်ရှင်ဒီ FBI ဌာနချုပ်က American ပြည်အောင်စုဝါရှင်တန်မြို့တော်မှာတည်ရှိပြီးတော့နိုင်ငံရေးချားထောက်လန်းမှုတွေနဲ့ FBI ကမသက်ဆိုင်ပါဘူးနော်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်เนาะသရရှင်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်ကျမတို့ Video မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Video Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ View App နာမည်က View Bammies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bammies.viewnews.com ဖြစ်ပါတယ်။ကျမဧသနာကြပါ View ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒေးရနေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးကဘာတလာထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ပြည်ထောင်နိုင်ငံမဆေးမျိုးကဥရောပသမိုင်းပြတိုက်တစ်ခုကိုကိုလုံးတိနဲ့ဝင်ကြည့်ရှုနိုင်ပါပြီ။နယ်သာလန်နိုင်ငံမှာတော့နှစ်စဉ်ကျင်းပမြဲဖြစ်တဲ့သဘင်အနီအောင်ရှိတဲ့သူတွေစုဝေးပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။လီတူရီးယားနိုင်ငံမှာတော့ခွေးအပြည့်ပြိုင်ပွဲတစ်ခုကျင်းပခဲ့ကြပါတယ်။ဒီလိုကဘာတလာကထူးထူးခြားခြားသတင်းတွေကိုကိုချင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဒီနိုင်ငံမာဆေးမျိုးကဥရောပသမိုင်းပြတိုက်တစ်ခုကိုကိုလုံးကြီးနဲ့ဝင်ကြည့်လို့ရပါပြီ။ဥရောပနဲ့မြေထဲပင်လယ်လူခွဲစီရင်ကျင်းမှုသမိုင်းပြတိုက်ကတဘာဝနိဗ္ဗာန်ပြကန်းကိုလာရောက်သူဧည့်သည်တွေအနေနဲ့ကိုလုံးကြီးနဲ့ဝင်ကြည့်နိုင်တာပါ။ဧည့်သည်တွေအနေနဲ့အပေါ်ပိုင်းမှာဘာမှဝင်မထားပေမဲ့လေအောက်မှာတော့ဖနှက်စီးထားရပါတယ်။ဒီပြကန်းဟာတဘာဝအတွက်ဥတီဗန်တီထားတာဖြစ်ပြီးကိုလုံးကြီးကြည့်မဲ့သူတွေအတွက်သတ်မှတ်ထားတဲ့အချိန်တွင်လာကြည့်နိုင်ပါတယ်။ဒီပြကန်းကိုဒီဇင်ဘာ9ရက်နေ့အထိပြသထားမှာဖြစ်ပြီးအင်ဂျီဝတ်ထားတဲ့ဧည့်သည်တွေအနေနဲ့လည်းတခြားကြံတဲ့အချိန်တွေမှာဝင်ကြည့်လို့ရပါတယ်။တဘာဝနိဗ္ဗာန်ပြကန်းမှာတော့19ရာစုကနေလက်ရှိအချိန်အထိကိုလုံးကြီးနဲ့နေထိုင်ခြင်းနဲ့ပတ်သက်တဲ့နိုင်ငံရေးအမြင်အမျိုးမျိုးကိုလည်းပြသထားပါတယ်။ဒါပြင်ကိုလုံးကြီးနဲ့ပတ်သက်တဲ့ဓာတ်ပုံတွေ၊ပကြီး၊စာအုပ်၊ရုပ်ရှင်၊မဂ္ဂဇင်းနဲ့နေ့စဉ်သုံးပစ္စည်းတွေကိုလည်းပြသထားပါတယ်ရှင်။
နယ်သာလန်နိုင်ငံမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့သဘင်အနီအောင်ရှိတဲ့သူတွေစုဝေးတဲ့ပွဲကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။နိုင်ငံတောင်ပိုင်းကတေဘော့မြို့မှာ၃ရက်ကြာကျင်းပတဲ့ဒီပွဲကိုကမ္ဘာနိုင်ငံပေါင်းများစွာကလူ1000ကျော်လောက်တက်ရောက်ကြပါတယ်။သဘင်အနီအောင်ရှိတဲ့သူတွေဟာကမ္ဘာလူဦးရေ100ခန့်လုံးကနေ200ခန့်လုံးလောက်ပဲရှိပြီးတော့အဲ့ဒီတဲက200ခန့်လုံးကနေ600ခန့်လုံးလောက်ကသူတို့ရဲ့ဘိုးဘေးတွေဟာဥရောပမြောက်ပိုင်းနဲ့အနောက်မြောက်ပိုင်းအဆက်အနွယ်တွေဖြစ်ပါတယ်။သုံးရကြာကျင်းပတဲ့ဒီပွဲတော်မှာလူတွေနဲ့အမြန်တွေ့ဆုံတာဓာတ်ပုံတွဲရိုက်တာနဲ့ဆွေးနွေးပွဲအမျိုးမျိုးပါဝင်ပါတယ်ဒီပွဲကိုတက်ရောက်လာတဲ့ Ellen Linderstedt ဟာဆိုရင်ဆွီဒင်နိုင်ငံ Stockholm မြို့မှာသဘင်အနီအောင်တဲ့လူတွေတိတ်မတွေ့ရတဲ့အတွက်ဒီပွဲကိုတက်ရောက်ဖို့24နိုင်ကျော်ကြာဘက်စကာတဒန်ယထာတဒန်နဲ့လာခဲ့ရကြောင်းပြောပါတယ် ပွဲတော်နောက်ဆုံးနေ့မှာတော့သပင်းအနီအောင်ရှိသူတွေစုပေါင်းဓာတ်ပုံရိုက်ကြပြီး2013ခုနှစ်ကဓာတ်ပုံထဲမှာတဘာဝအတိုင်းသပင်းအနီအောင်ရှိသူ1682ယောက်ပါအောင်စုဝေးခဲ့ကြတဲ့အတွက်ဂင်းနစ်ကမ္ဘာစံချိန်တင်ထားခဲ့ပါတယ်ခင်ဗျာ
။ Lithuania နိုင်ငံမျိုးတော် Vilnius မှာတတိယအကြိမ်မြောက် Corgi ခွေးအပြီးပြိုင်ပွဲကျင်းပခဲ့ပါတယ်။မြို့တော်မှာရှိတဲ့အကြီးဆုံးလဟပြင်ပန်းချံတစ်ခုဖြစ်တဲ့ Vingis ပန်းချံမှာကျင်းပတဲ့ဒီပွဲကိုလူထောင်ပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။ Welsh Pembroke နဲ့ Cardigan Corgis ခွေးမျိုးအစားအကောင်တရာလောက်ပါဝင်ရှင်ပြိုင်ခဲ့ပြီးခွေးတွေကိုဝတ်စားဝတ်ပေးချပြီးတော့ Costume Whistle အလှပြိုင်ပွဲမီတာ50အပြည့်ပြိုင်ပွဲတွေကိုလည်းကျင်းပခဲ့ပါတယ်။Costume Whistle အလှပြိုင်ပွဲမှာတော့ Whistle မျိုးမျိုးဝတ်ဆင်ထားတဲ့ခွေးတွေကိုဒိုင်းလူကြီးတွေသာမကလာရောက်ကြည့်ရှုကြတဲ့ပရိသတ်တွေကပါပါဝင်ပေးခဲ့ကြပါတယ်။မီတာ50အပြည့်ပြိုင်ပွဲကိုတော့အလေးချိန်နဲ့ခွဲပြီးတော့ရှင်ပြိုင်ခဲ့ကြတာဖြစ်ပြီးအဆင့်ဆင့်ရှင်ပြိုင်ကြရတာလည်းဖြစ်ပါတယ်။ကော်ဂီခွေးလေးတွေကိုအမြတ်မပြေးနိုင်ဘူးလို့အများကထင်ကြပေမဲ့လည်းဒီခွေးလေးတွေကိုတိုးထိန်ဖို့အတွက်မူလအစကပြိုးထောင်ဖန်တီးခဲ့ကြတာမို့လို့အမြတ်ပြေးနိုင်ကြတယ်လို့ဒီပွဲကိုစီစဉ်သူတို့ကပြောပါတယ်ရှင
်။တောင်အာဖရိကနိုင်ငံကပတ်ပတ်လည်ဝိုင်းထားတဲ့လက်ဆိုတိုနိုင်ငံမှာတခုတည်းသောနှင်းလျှောစီအပန်းဖြေစခန်းဟာကုန်ကျစရိတ်များလွန်လာကြောင်းပိတ်ရဖို့များနေပါတယ်။ဒီအာဖရီစကီနှင်းလျှောစီအပန်းဖြေစခန်းကိုနှင်းတုတွေနဲ့ဖန်တီးထားတာဖြစ်ပြီးတော့အနောက်ဘက်မှာတော့ပေ1000ကျော်မြင့်တဲ့တောင်တန်းကြီးကိုနောက်ခံထားတာပါ။မိုးခေါင်ရေရှားတဲ့အချိန်မှာရွှေလိုရှားတဲ့နှင်းတုကိုဖန်တီးရတာကြောင့်ကုန်ကျစရိတ်တွေလည်းတက်ကုန်တာပါ။ဒီအပန်းဖြေစခန်းကိုအာဖရိကတိုက်တစ်ခုလုံးကခရီးသွားတွေလာရောက်လည်ပတ်လေရှိပြီးတော့တောင်အာဖရိကနိုင်ငံကအများဆုံးလာရောက်လေရှိပါတယ်။ဥရောပကိုနှင်းလျှောစီအပန်းဖြေခရီးသွားရတာထက်ဒီနေရာဟာဈေးသက်သာတာကြောင့်လည်းခရီးသွားတွေလာကြတာပါ။ပြီးခဲ့တဲ့နှစ်တုန်းကတော့မီးပြတ်တာနဲ့တခြားထောက်ပို့ရေးပြဿနာတွေကြောင့်ပိတ်ထားခဲ့ရပြီးတော့ဒီနှစ်မှပြန်ဖွင့်နိုင်တာပါ။2022ခုနှစ်ကစတင်ဖွင့်လှစ်ခဲ့တဲ့ဒီစခန်းမှာရာသီဥတုအေးလွန်းတဲ့တောင်ပေါ်စခန်းဖြစ်တဲ့အတွက်နှင်းအတုကိုဖန်တီးထားလို့ရပါတယ်။ဒီနှင်းလျှောစီအပန်းဖြေစခန်းမှာဝန်ထမ်းပေါင်း200လောက်ရှိပြီးနှင်းလျှောစီနီးပြတွေကတော့ပြင်သစ်နဲ့အမေရိကန်နိုင်ငံကလာကြတာပါခင်ဗျာ
။ VOA ရုပ်သံရဲ့အစီအစဉ်တွေကို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ခုတော့သတင်းချင်းချုပ်ကိုပြောပြပါဦးမယ်။ဒီတပ်ဖွဲ့တွေရောက်လာခဲ့တဲ့အသက်ခံကဲရပွဲရှိတဲ့ဒဇာကန်6ဦးရဲ့ရုပ်လောင်းတွေကိုရရှိခဲ့ပြီးတဲ့နောက်ဟာမတ်စ်တွေကိုအချိန်မြင့်တိုက်ခိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကကတိပြုလိုက်ပါတယ်။တနင်္လာနေ့အစောပိုင်းကအနောက်ဖက်ကမ်းခြေအစ္စရေးသိမ်းပိုက်ထားတဲ့ဟက်ဘရွန်မြို့အနီးရဲရရှိ3ဦးသေဆုံးရတဲ့တိုက်ခိုက်မှုကိုလည်းဟာမတ်စ်တို့လက်ချက်လို့နာသန်ယာဟုကဆွဆွဲထားပါတယ်။ဟာမတ်စ်တို့ကတော့အဲ့ဒီတိုက်ခိုက်မှုဟာတရေကောင်းဆန်တဲ့ပျော်မြောက်တဲ့လောက်ရလို့ပြောပေမဲ့သူတို့လက်ချက်လို့တော့တာဝန်မယူကြပါဘူး။ယူကရိန်းဘက်ကများပြားတဲ့ drone တွေတိုက်ခိုက်မှုကြောင့်မော်စကိုမြို့တော်အနီးကဒါအပိစက်ုံနဲ့ရေနံချက်ဆက်ုံတွေပါဝင်နေရအများပြားထိခိုက်ခဲ့တယ်လို့ရုရှားအရာရှိတွေကပြောပါတယ်။ဒါဟာယူကရိန်းတိုက်ခိုက်မှုတိုးမြင့်လာတာပဲလို့လည်းဆိုပါတယ်။ရုရှားလေကြောင်းကာကွယ်ရေးကမော်စကိုမြို့ပေါ်မှာနှစ်ဆင်းနဲ့ကြံအနီးနားကကိုးစင်းကိုပစ်ချနိုင်ခဲ့ပြီးကတ်မြို့ပေါ်မှာ46ဆင်းပစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်။ဂျာမနီနိုင်ငံမှာတော့ဒလင်းရီနေကပြုလုပ်ခဲ့တဲ့အရှေ့ပိုင်းပြည်နယ်ရွေးကောက်ပွဲတွေမှာလေယာဇွန် alternative for germany afd germany အတွက်နီလန်သစ်ပါတီကပထမဦးဆုံးအကြိမ်အနိုင်ရရှိပြီးပင်မရှေးဦးဆွဲပါတီနဲ့အနီးကပ်လိုက်နေပါတယ်တခြားတဲ့ level ward တူတီထောင်ခဲ့တဲ့ပါတီတစ်ခုကလည်းချက်ချင်းစိုးသလိုတိုးတက်မှုတွေရရှိနေပြီးဝန်ကြီးချုပ် olaf scholz ပါတီရဲ့ရလဒ်ကတော့သိပ်အားပြော့နေပါတယ်မဲပေးပြီးထွက်လာသူတွေကိုအခြေခံကောက်ယူတဲ့စစ်တမ်းတွေရဲ့ alternative ခေါ်နီလန်သစ်ပါတီဟာတူရီဂျီယာပြည်နယ်မှာ33ရာခိုင်နှုန်းရရှိပြီးအဓိကအတိုက်ခံလက်ရပို Christian Democratic Union CDU ပါတီထက်များစွာရှေ့ပြေးနေပါတယ်ခင်ဗျာ။သတင်းချင်းကြုတ်ကတော့ဒါလောက်ပါပဲခင်ဗျာ။ဒီနေ့မနေ့အစည်းအဝေးထုတ်လို့ရမှုကနားလောက်ပါ။အခုအစည်းအဝေးတွေကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။မြမပြည်သူပြည်သားအားလုံးကြားမှာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒဘဝထောက်ထူမြတ်လက်ဖြစ်ကြပါစေကျွန်တော်တမောင်သားပါခင်ဗျာ